Welcome to the Voice of America in Burmese.
မင်္ဂလာပါ VOA American အသံရ2024ခုနှစ် February 24ရက်နေ့ဒီနေ့ကိုနေနေမတဲ့ပဲ Radio ရုပ်သံအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကပါတပြိုင်တည်းဓာတ်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့မနေ့ပဲအသံရအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။ Hamas တွေလက်ထဲကျန်နေတဲ့ Israel တစားကန်တွေပြန်လည်လွတ်မြောက်ရေးဆွေးနွေးပွဲကိုတက်ရောက်ဖို့အတွက်ဣသရေလထောက်လန်းရေးမော့ဆက်စ်အဖွဲ့အကြီးအကဲကပါရီမြို့ကိုရောက်ရှိနေပါပြီ။ယူကရိန်းကိုရုရှားကဒူးကျော်ခဲ့တဲ့နှစ်နှစ်ပြည့်နှစ်ပတ်လည်အခမ်းအနားကျင်းပမဲ့ KF ကိုစနေနေ့ရုရှားကလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်။အနောက်အာဖရိကနိုင်ငံခေါင်းဆောင်တွေဟာဒေသရင်းပြဿနာတွေကိုဆွေးနွေးဖို့အတွက်နိုင်ဂျီးရီးယားနိုင်ငံအာဗူဂျာမြို့ကိုစနေနေ့မှာရောက်လာကြပါတယ်။
အခုလိုနောက်ဆုံးရသတင်းတွေအပြီးမှာတော့အပတ်စဉ်တင်ဆက်နေကြဒုအသံဒီမိုကရေစီလူ့ခွင့်နဲ့ခေတ်ပြန်ကဘာအာရှနိုင်ငံရေးလေယာစီးပွားသတင်းများဥရယာသီနဲ့အနာဂတ်ကဘာသတင်းတွေကတူတာစတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်ကတင်ပြပေးပါမယ်။
ဟမတ်ရှိဖန်ထားတဲ့ဂျန်အစ္စရေးတစားကန်တွေပြန်ရရေးဆွေးနွေးပွဲကိုတက်ရောက်ဖို့အတွက်အစ္စရေးထောက်လန်းရေးမော့ဆက်အကြီးကဲဦးဆောင်တဲ့အစ္စရေးကိုယ်စားလှယ်တွေပါရီမြို့ကိုရောက်နေပါပြီ။ဂါဇာတောင်ပိုင်းကရာဖာမြို့ကိုအစ္စရေးတွေဝင်ရောက်ထိုးစစ်မဆင်ဖို့အတွက်မျှော်လင့်ရင်းနဲ့ပဲဂါဇာမှာအပြစ်ရရေးအတွက်ငြိမ်းချမ်းရေးညှိနှိုင်းသူတွေစနေနေ့မှာကြိုးပမ်းနေကြတာဖြစ်ပါတယ်။ရာဖာမှာစစ်ရှောင်းတပ်သန်းကျော်ကခိုးလုံနေတာပါ။တောက်ကြနေကတော့အစ္စရေးတပ်တွေက DLL ဘလာခန်ယူနစ်နဲ့ရာဖာအပေါင်းဝင်ဂါဇာဒေသမှာအချိန်80ကျော်ပစ်ခတ်တိုက်ခိုက်ခဲ့ပါတယ်။ဟာမတ်တွေထိန်းချုပ်ထားတဲ့ဂါဇာကကျန်းမာရေးဝန်ကြီးဌာနကတော့ဒီတိုက်ခိုက်မှုကြောင့်လူပေါင်း62ယောက်ထက်မနည်းသေဆုံးခဲ့ရတယ်လို့စနေနေ့မှာပြောပါတယ်။အစ္စရေးကတော့အပြစ်ရဲ့သဘောတူညီချက်မရသေးရင်သူတို့ကိုဆက်ပြီးတိုက်ခိုက်နိုင်မယ်လို့ပြောပါတယ်။အစ္စရေးရဲ့တိုက်ခိုက်မှုဟာအရသာထိခိုက်ဒဏ်ရာရမှုကြီးမားစေတဲ့အတွက်အခုလိုမတိုက်ခိုက်ဖို့အမေရိကန်အစိုးရကတိုက်တွန်းပါတယ်။တစ်ချိန်တည်းမှာပဲအပြစ်ရဲ့ဟာမတ်ခေါင်းဆောင် Ismail Haniya ဟာအပြစ်ရဲ့သဘောတူညီနိုင်မှုဆွေးနွေးဖို့အတွက်ကိုင်ရိုမှာအီဂျစ်ညှိနှိုင်းမှုတွေနဲ့တွေ့ဆုံခဲ့ပါတယ်။ယူကရိန်းတောင်ပိုင်းအိုဒက်ဆာစိတ်ကမ်းမြို့ကလူနေအဆောက်အဦတစ်ခုကိုရုရှားဘက်ကပစ်ခတ်တဲ့ drone ထိမှန်ခဲ့တဲ့အတွက်တယောက်ထက်မနည်းသေဆုံးရတယ်လို့အများပြားဒဏ်ရာရခဲ့တယ်လို့ယူကရိန်းအရာရှိတွေကပြောပါတယ်။ရုရှားဘက်ကညဘက်မှာလေကြောင်းကတိုက်ခိုက်ခဲ့ပြီးသူတို့ပစ်ခတ်ခဲ့တဲ့ drone အများပြားကိုပစ်ချက်ဖျက်ဆီးနိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်ကပြောပါတယ်။ယူကရိန်းကိုရုရှားကျူးကျော်တဲ့နှစ်နှစ်ပြည့်နှစ်ပတ်လည်အခမ်းအနားကျင်းပမယ် KF ကိုစနေနေ့အနောက်နိုင်ငံခေါင်းဆောင်တွေတက်ရောက်ဖို့အတွက်ရှူဝဲဖို့ပြင်ဆင်နေချိန်မှာပဲအခုလိုရုရှားဘက်ကပြစ်ခတ်တာဖြစ်ပါတယ်။တရားမဲ့ခေါင်းဆောင်တွေထဲမှာဥရောပကော်မရှင်အကြီးအကဲအာဆူလာဗန်ဒါလီယန်အီတလီဝန်ကြီးချုပ်ဂျော်ဂျီယာမယ်လိုနီဘယ်လ်ဂျီယံဝန်ကြီးချုပ်အလက်ဇန်ဒရာဒီခရူးနဲ့ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုတို့ပါဝင်ပြီးတော့ဒီခေါင်းဆောင်တွေဟာ KF ကိုညာရင်းချင်းရထားနဲ့လာရောက်တာဖြစ်ပါတယ်။ယူကရိန်းဟာသူ့နိုင်ငံကိုကာကွယ်ဖို့အတွက်အနောက်နိုင်ငံတွေရဲ့ရှေးအကူအညီပေါ်မှာအားထားနေရတာကြောင့်သူ့ကိုဒီရှေးရကူညီတွေဆက်ပြီးပေးအပ်ဖို့အတွက်ယူကရိန်းကပန်းချားနေတာဖြစ်ပါတယ်။အမေရိကန်ရဲ့ရှေးရကူညီဟာအဓိကဖြစ်ကြောင်းတောက်ကြတဲ့သတင်းစာရှင်းလင်းပွဲမှာယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကပြောကြားခဲ့တာပါ။ပိုယန်ဟမ်မင်းကြီးဖရန်စစ်ဟာတုတ်ကွေးကူးဆက်ရောဂါအပျော့စားခံစားနေရတဲ့အတွက်ကြိုတင်ကာကွယ်တဲ့အနေနဲ့ဖခင်ကြောင့်တွေရဲ့ဝေယဝစ္စကိုဆောင်ရွက်နေတဲ့ဂိုင်းတောက်ဖုံးတော်ကြီးတွေနဲ့စနေမနေ့ပိုင်းတွေ့ဆုံပွဲကိုဖျက်သိမ်းခဲ့ရတယ်လို့ဗက်တီကန်နန်းတော်ကလည်းသတင်းထုတ်ပြန်ပါတယ်။ဒါပေမဲ့တနင်္ဂနွေနေ့ပုံမှန်ပြုလုပ်နေကြလူမှုပရိသတ်နဲ့ဝတ်ပြုဆူတောင်းဘွဲကိုတော့ငကိုအစီအစဉ်တိုင်းပဲဆက်ပြီးလှုပ်သွားဖို့ရှိတယ်လို့ညွှန်းနေရပါတယ်။တက်တော်88နှစ်ရှိပြီဖြစ်တဲ့ပိုဟန်မင်းကြီးဟာပြီးခဲ့တဲ့နှစ်တွေကစပြီးကျန်းမာရေးချို့တက်လာနေပြီးတော့အသက်ရှူလမ်းကြောင်းဆရာပြဿနာကြောင့်နိုင်ငံတကာခီးစင်တွေနဲ့ဘာသာရေးပွဲတွေကိုဖျက်သိမ်းလိုက်ရတာများပါတယ်။ပေါ်ဟမင်းကြီးဖရန်စစ်ဟာငယ်စဉ်ကတည်းကကြောက်ကတလုံးကိုဖြုတ်ထားရတာဖြစ်ပြီးသူ့ရဲ့မွေးရမြေအာဂျင်တီးနားမှာနေလာခဲ့တာပါ2021တုန်းကလည်းဥလန်းချောင်းကိုခွဲစစ်ကူတာခံယူခဲ့ရတာဖြစ်ပါတယ
် VOA American နဲ့မနေ့ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 633နဲ့6383ညလိုင်းထိုမီတာ49 kHz 6153ည ပထမနာရီဝက်မှာလှိုင်းနှက်မီတာ190 kHz 1595ရူကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကတင်းနှင်းတွေမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ Eco Watch ခေါ်အနောက်အာဖရိကနိုင်ငံများစီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ကနိုင်ငံခေါင်းဆောင်တွေဟာစနေနေ့မှာတွေ့ဆုံကြပြီးဒေတာရင်းအရေးဆွေးနွေးခဲ့ကြပါတယ်။အာနာသိမ့်ထားတဲ့နိုင်ဂျာနိုင်ငံပေါ်မှာဒဏ်ခတ်ပိတ်ဆို့အရေးယူထားတာကိုပြန်ပြီးသုံးသပ်ဖို့နဲ့ရှင်အာနာသိမ့်ထားတဲ့အဖွဲ့ဝင်၃နိုင်ငံကဒီ Eco Watch အဖွဲ့ရဲကနေနှုတ်ထွက်မဲ့ဆုံးဖြတ်ချက်ကိုပြန်ပြီးရုပ်သိမ်းချဖို့လဲတောင်းဆိုတာပါတက်တန်း49နှစ်ရှိလာပြီဖြစ်တဲ့ဒီအဖွဲ့ပြိုကွဲမဲ့အရေးကျုံးလာနေတဲ့အချိန်မှာ Eco Watch ညီလာခံကနိုင်ဂျီးရီးယားနိုင်ငံမြို့တော်အဘူဂျာမှာစနေနေ့ကအကျင်းပပါတယ်အဖွဲ့ဝင်15နိုင်ငံရှိတဲ့ Eco Watch အဖွဲ့ရဲမှာလုံးလုံးစဲ၃နိုင်ငံကအာနာသိမ့်ထားတဲ့အခြေအနေမှာရှိနေပြီးဒီအဖွဲ့ရဲကနေနှုတ်ထွက်ဖို့အတွက်ပြင်းနေတဲ့အတွက်အဖွဲ့ကြီးတစ်ခုလုံးပြိုကွဲမဲ့အန္တရာယ်ကျုံနေရတာလည်းဖြစ်ပါတယ်။ရွေးကောက်ခံအစိုးရတွေဟာတဘာဝတန်ရန်ဆက်တက်နဲ့ပတ်သက်လို့နိုင်ငံသားတွေအချို့အတွက်မလုပ်ပေးနိုင်ဘူးဆိုတော့အကြောင်းပြချက်နဲ့အနောက်အာဖရိကနိုင်ငံတချို့မှာအာနာသိမ့်တာတွေဇက်တိုက်ပေါ်နေတာဖြစ်ပါတယ်။ဒီညီလာခံအတွင်းမှာပဲဆုံးဖြတ်ချက်တွေကိုလေးစားလိုက်နာဖို့နိုင်ဂျီးရီးယားသမ္မတဘောလာတီနူဘိုကညီလာခံအတွင်းမှာပဲပြောဆိုခဲ့တာဖြစ်ပါတယ်အမေရိကန်အစိုးရအနေနဲ့မက္ဆီကိုနိုင်ငံကနေတချင်တင်သွင်းတဲ့တန်ဘိုးနဲ့တရုတ်မော်တော်ယာဉ်တွေနဲ့အစိပ်ပိုင်းတွေကိုပိတ်ပင်တဲ့လို့အမေရိကန်ကားထုတ်လုပ်သူများအရေးဆောင်ရနေတဲ့အဖွဲ့ကတောက်ကြံတွေကတောင်းဆိုလိုက်ပါတယ်ဒီတန်ဘိုးနဲ့တရုတ်ကားတွေကအမေရိကန်ကားကုမ္ပဏီတွေရဲ့ရက်တီရှင်တန်းနိုင်စွမ်းကိုချင်းချောက်နိုင်ကြောင်းသတိပေးလိုက်တာပါတရုတ်အစိုးရအနေနဲ့ငွေကြေးအင်အားနဲ့ထောက်ပံ့မှုတွေကြောင့်ဈေးပေါပေါနဲ့ထုတ်လုပ်နိုင်စွမ်းရှိတဲ့တရုတ်မော်တော်ကားတွေကအမေရိကန်ကားထုတ်လုပ်ရေးလုပ်ငန်းကိုမျိုးသုံးသွားစေနိုင်တယ်လို့ Alliance for American တောက်ကုံထုတ်လုပ်မှုအစီရင်ခံစာမှာဖော်ပြထားပါတယ်။မြောက်အမေရိကလွတ်လပ်တဲ့ကုန်သွယ်မှုသဘောတူညီချက်စာချုပ်ကိုအသုံးချပြီးမက္ဆီကိုမှာအခြေစိုက်တဲ့တရုတ်ကားကုမ္ပဏီတွေဟာအမေရိကန်ကိုလွယ်လွယ်ကူကူကားတင်သွင်းခွင့်ရနေတာဖြစ်ပြီးဒါကိုတားဆီးပေးဖို့အတွက်ဒီဖွဲ့ကတောင်းဆိုတာလည်းဖြစ်ပါတယ်။အမေရိကန်ပြည်တော်စုမှာကားဆက်ရုံတွေပိတ်သိမ်းခံရပြီးအလုတ်ကိုင်းဆုံးရှုံးမှုတွေမဖြစ်ရသေးခင်မှာအချိန်မီတရုတ်မော်တော်ယာဉ်တင်သွင်းနိုင်နေတဲ့နောက်ဖေးပေါက်တကားကိုပိတ်သင့်တယ်လို့အစိုးရခန်းစာမှာဖော်ပြထားပါတယ
်သတင်းတွေကိုဒေါခင်မျိုးသက်ပြောပြပေးသွားတာပါVOA ရဲ့တင်းငွေနေနေမနက်ပတ်အသံလွှင့်အစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့အပတ်စဉ်ကဏ္ဍတွေကိုစတင်တင်ဆက်ပါမယ်။ပထမဆုံးအနေနဲ့ကတော့ဒုအသံအစီအစဉ်ဖြစ်ပါတယ်။ရခိုင်ပြည်နယ်နေရာတော်တော်များများမှာတိုက်ပွဲတွေဖြစ်နေတာနဲ့အတူငါးဖမ်းလုပ်ငန်းတွေထိခိုက်နေပါတယ်။တိုက်ပွဲတွေကြောင့်ငပလီမှာပိတ်မိနေတဲ့ရေလုံသားတွေရဲ့အခက်အခဲတွေကြောင့်ကို Frontier မြန်မာဝိုင်းတော်သားတွေကဒီတစ်ပတ်ဒုအသံအစီအစဉ်မှာတင်ပြပေးထားပါတယ်။
တော်သမီးမဆောင်နိုင်တော့မိဘတယောက်ကရှာတယ်နေရောညာရှာလို့မှစံတပြေလောက်တော့မရတာအဲ့လိုအခက်အခဲတွေကြုံလာရတယ
်ကျင်းလည်းမရှင်းရဘူးဆိုတော့ငါအဖလုံးကနေရဆိုင်သွားပြီဆိုတော့လည်းဒါကျွန်တော်တို့ကိုမမလှုပ်ရှားနေတဲ့လူတွေပါရေးရောင်းနေတဲ့လူတွေကစပြီးအလုံးကခက်ခဲသွား
ငါဖမ်းလုပ်ငန်းဆိုတာကရခိုင်ပြည်နယ်ရဲ့အကြီးဆုံးစီးပွားရေးလုပ်ငန်းတွေကတစ်ခုဖြစ်ပါတယ်ဒါပေမဲ့ရခိုင်ပြည်နယ်တွင်နေရအနှံ့မှာဖြစ်ပွားနေတဲ့တိုက်ပွဲပြည်ပခါတွေကြောင့်ဒီဇင်ဘာလကလေးကငပလီကမ်းခြေဧရိယာတဝိုက်မှာငါးဖမ်းလေထွက်ပြီးလုကင်နာကိုခွင့်မပြုတော့ပါဘူး။ဒါဟာဒေသခံတွေနဲ့ရာသီပေါ်ငါးဖမ်းလုပ်ငန်းလာရောက်လုကင်ကြသူတွေကိုပါဒုက္ခတွေကြုံပြီးဘဝပြတ်တဲ့အထိဖြစ်သွားစေခဲ့ပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝန်းကလူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုအသံအပတ်စဉ်ဖော့ကတ်အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Hyundai ကကူညီပံ့ပိုးပေးထားတာပါဒီတစ်ပတ်အစီအစဉ်ကိုတော့ဒိုးအတန်ရဲ့အလွတ်တန်းသတင်းတော့ကရေးသားထားပြီးဒိုးအတန်အဖွဲ့သားတွေကဆက်လက်တင်ဆက်ပေးသွားမှာပါဆောင်းမအတွင်လုံခြုံရေးအခြေအနေတွေကြောင့်နာမည်တွေနဲ့အတန်းတချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင်
နပလီကမ်းခြေဟာမြန်မာနိုင်ငံရဲ့နာမည်ကြီးထင်ရှားလာတဲ့ကမ်းခြေတွေထဲကတစ်ခုပါ။လှပတဲ့နေဝင်ချိန်နေလင်းကြီးလေးတွေတိုက်ခတ်မှုတွေကြောင့်လှုပ်ရှားနေတဲ့အုံရွက်လေးတွေနဲ့အတူ9ကီလိုမီတာခန့်ရှည်တဲ့နှူးညံ့ဖြူပွေးတဲ့တဲတောင်ပြင်လည်းရှိပါတယ်။ ကိုထနိုင်တယောက်သူ့ဇနီးကလေး9ယောက်နဲ့အတူကမ်းခြေကိုရောက်နေပါတယ်။သူတို့ရောက်လာတာကတော့အပန်းဖြေဖို့မဟုတ်ပါဘူး။သူတို့ကအီယာရီတိုင်းနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ငပလီတောင်ပိုင်းခွားမြို့နယ်ကလာတာဖြစ်ပြီးတော့ယာတီပေါ်ငါးဖမ်းလုပ်ငန်းတွေကိုလုပ်ကင်ဖို့ရောက်ရှိနေတာပါ။သူကအသက်15နှစ်အရွယ်တည်းကပင်လယ်ငါးဖမ်းလုပ်ငန်းကိုလုပ်ကင်လာတာအခုဆိုရင်အသက်43နှစ်ရှိနေပါပြီ။ပြီးခဲ့တဲ့နှစ်ရခိုင်ပြည်နယ်မှာတိုက်ပွဲတွေပြင်းထန်လာချိန်ကနေစပြီးစစ်ကောင်စီကကုန်းလန်းနဲ့ရေလန်းခီးသွားလာမှုတွေကိုတင်းကျပ်လိုက်ပါတယ်။ဒီဇင်ဘာလမှာတော့ငပလီကမ်းခြေတခြားငါးဖမ်းခွင့်တွေကိုပါပိတ်လိုက်တာပါ။ဒါတွေကြောင့်ပဲကိုထက်နိုင်တို့အိမ်ပြန်လို့မရတော့သလိုမိသားစုစားဝတ်နေရေးအတွက်အလုပ်ပါမလုပ်နိုင်ကြတော့ပါဘူး။လက်ရှိချိန်မှာတော့သူတို့စားနေကြဆန်ရဲ့တဝက်လောက်သာစားနိုင်တဲ့အခြေအနေပါ။
အဲ့အဲ့တော့ပြေးသွားတော့ငက်ပြတ်နေကြပါခရုကနားဂျိုင်းမှာကောက်စားတယ်ကောက်စားလိုက်မယ်ညမနဲ့စားဟိုဟိုတပြေးနေလုံးချက်ဖို့နေရာမှာတစ်လုံးနှလုံးကဥစားနေရတယ်ညမနဲ့ကိုတွေးနေရတော့တောက်တော့ဟောညနေမစားအလမီဖြစ်နေတာပေါ့
ဒီလိုအကျက်တဲကြုံတွေ့နေရတာကကိုထက်နိုင်တယောက်သေးတော့မဟုတ်ပါဘူးရခိုင်ပြည်နယ်မြောက်ပိုင်းနဲ့တခြားဒေသတွေကနေတန်တွဲမြို့ကိုငါးဖမ်းလုပ်ငန်းလုပ်ကင်မှုရောက်လာသူအများအပြားကကြုံနေရတာပါ။အဲ့ဒီဒေသတွေကရေလုံသားတွေဟာနှစ်စဉ်လိုလို6လတစ်ကြိမ်ငါးဖမ်းရာသီရောက်တိုင်းတန်တွဲမြို့ကိုရောက်လာတတ်ကြပါတယ်။ကာလကြာကြာနေရတာကြောင့်မိသားစုဝင်တွေကိုပါခေါ်လာခဲ့ကြတာပါ။ဒေသခံတွေရဲ့ပြောပြချက်အရဆိုရင်တန်တွဲမြို့ရဲ့အကြီးဆုံးငါးဖမ်းလုပ်ငန်းဆောင်ဖြစ်တဲ့ငပလီမြို့ဂျိတ်တော်ရက်ကွက်ငါးဖမ်းဆောင်မှာလူ2000ကျော်လောက်တောင်းတင်နေကြပြီးတော့အုံးမင်တွေအောက်မှာတဲထိုးပြီးတော့နေနေကြပါတယ်။တန်တွဲမြို့တစ်ခုလုံးဆိုရင်တော့တောင်းတင်နေတဲ့လူဦးရေက2000လောက်ရှိပါတယ်။ငါဖမ်းခွင့်ရတဲ့နှစ်တွေတုန်းကဆိုရင်ရေထရဲလို့ခေါ်တဲ့ငါဖမ်းလို့ရတဲ့ရက်တွေမှာတပတ်လောက်ငါးဆင်းဖမ်းလိုက်ပြီးဆိုတာနဲ့အနည်းဆုံးငွေ800တသိန်းလောက်ရပြီးအမျိုးသမီးတွေကတော့ငါးတွေကိုငချောက်ပြုတ်လောက်တာတွေငဆက်နယ်ပြုတ်လောက်တာတွေမှာဝင်ရောက်လုကင်ကြတာမို့ရေလုံသားတွေဟာစားဝတ်နေရေးအဆင်ပြေခဲ့ကြပါတယ်။အခုတော့ဘသူကမှအလုပ်လုပ်လို့မရတော့ပါဘူး။မမမိအေးနဲ့သူ့မိသားစုကကြောက်ဖြူမျိုးကနေရောက်ရှိလာတာပါ။သူမကလည်းသူမယောက်ျားကလေး3ယောက်နဲ့အတူငပလီမှာတောင်းတင်နေပါတယ်။သူမကြုံတွေ့နေရတဲ့လက်ရှိစားဝတ်နေရေးအခက်အခဲတွေနဲ့ပတ်သက်ပြီးဒို့အတန်ကိုအခုလိုပဲပြောပြပါဗျ။
အလုံးလေး4လ5လရှိပြီပေါ့အလုံးမရှိတာ။အဲမျိုးအလုံးမရှိအကင်မရှိစားရလည်းအဆင်မပြေခါရလို့ချင်းဟိုဆန်တဘူးရှိတာသောသမီးကိုကျွေးကိုကတော့အမေလေးကိုတောက်ခါဆေးမိုင်ဆေးကိုမိုင်လာဝီးရနေရဦးလေးဆန်လေးပါလေတောင်းပြီးတော့သွားပြီးတော့ဆွဲရတဲ့တောင်ကိုထက်ကိုတက်တယ်ဆင်းလေးပါလေရှူရတယ
်ပြီးခဲ့တဲ့နှစ်ဇန်နဝါရီလအတွင်းမှာလဲဂျိတ်တော်ရက်ကွက်ငါးဖမ်းဆောင်မှာရေလုံငန်းလာရောက်လုပ်ကင်နေတဲ့အမျိုးသမီးတယောက်ဟာစားတောက်စရာမရှိတာကြောင့်တန်တဲ့မျိုးကိုတွားရောက်ပြီးဆန်လူကန်ချိန်မှာအပြည့်မူးလဲတဲ့ဖြစ်စဉ်တစ်ခုဖြစ်ပွားခဲ့ပါတယ်နုဆိုရွယ်ကလေးငယ်အပါအဝင်ကလေးလေးယောက်မိခင်ဟာထမင်းမစားရတာကြာလို့အခုလိုဖြစ်သွားတာလို့ဆိုပါတယ်။တစ်ချိန်တည်းမှာပဲရခိုင်ပြည်နယ်တွင်ကုန်းလန်းနဲ့ခရီးသွားလာခွင့်ကန့်သက်ချက်တွေဟာတင်းကျပ်လွန်းလာကြောင်းအိမ်ပြန်မှုမကြိုးစားရဲကြပါဘူး။ငွေကြေးတနိုင်တဲ့သူတွေအတွက်ကတော့စစ်တွေရန်ကုန်လေကြောင်းလိုင်းနဲ့သွားလို့ရပါတယ်။အဲ့အတွက်လေရင်လက်မှတ်တွေကလည်းဧပြီလကုန်ထိမရှိတော့ပါဘူး။ဒေသခံတွေကတောင်တင်ပြီးဒုက္ခရောက်နေတဲ့သူတွေကိုကူညီဖို့ကြိုးစားကြပါတယ်။ငါမဖမ်းရကာလဟာဒီလောက်ရှည်ကြသွားမယ်လို့မထင်တာကြောင့်အစာပိုင်းမှာတော့ရေလုံသားမိသားစုဝင်တွေကိုစတုတ္တိသားအလှူတွေလုပ်ပြီးတော့ကျွေးမွေးကြပါတယ်။ဒါတွေကလည်းမလောက်ငါဘူးလို့ကိုထက်နိုင်ကဆိုပါတယ
်။စတုတ္တိသားဒီမှာကျွေးတယ်ကျွေးတော့မစားရလို့မစားပါတော့။ဟိုလူဦးရေဒါအများစုတွေကျွေးတာလမ်းမရမရမစားခလင်းရည်ငိုရည်နေရပါလို့အတိုင်းလာရရှိတယ်
။နောက်ပိုင်းမှာတော့ဒေသခံတွေဟာအနွမ်းပါဆုံးသူတွေကိုစည်ရင်လုပ်ပြီးဆန်တွေစားတောက်ကုန်တွေကိုထောက်ပံ့နေပါတယ်။ဒါတွေကလည်းလူတိုင်းကိုတော့လန်းလန်းမမီပါဘူး။အခက်ခဲဖြစ်နေတဲ့သူတွေကိုကူညီနေပေမဲ့တစ်ဖက်မှာလည်းဒေသခံတွေကိုယ်တိုင်ကဒုက္ခရောက်နေကြတာပါ။ငပလီကပုံမှန်ဆိုရင်တော့ခီးသွွားများပြားတဲ့နေရာပါ။အခုတော့ခီးသွွားတွေကမရှိသလောက်ကိုနေပါနေပါပြီ။ ခီးသွွားက80ရာခိုင်နှုန်းကနေ100ရာခိုင်နှုန်းလောက်ထိကိုရော့ချသွားတယ်လို့ငပလီကန်းချေကကဘာလက်ခီးသွွားလုပ်ငန်းလုပ်ကိုင်နေသူကိုနိုင်ဝင်းကပြောပြပါတယ
်ဒီမှာဆိုလို့ရှိရင်တက်စီလည်းတော့လင်းစေးလင်းစေးကြီးသွားတယ်နဲ့စားတော့ပုံပေါ့အားလုံးစေးကြီးတော့အဲ့ဒါမှာအားရှားတော့ဘယ်လဲဟုတ်တယ်ဟုတ်တယ်ဒီဟိုဖေးရမပေးဘူးပေါ့ဒါပေမဲ့ဝင်နေလားဒီလိုလည်းအရင်မပွင့်တော့ဘူးနော်အော်ခွင့်နေဆိုတော့စတုံးလောက်ပဲပြားထားလိုက်တယ်ပေါ့အဲ့လိုပဲပေါ့ဟိုအဲ့ဒါလည်းမရှိကြဘူးဟိုလိုင်းမှာတော့တော်တော်ဒီတခုတခုကလာခုစားဝယ်ရှိတယ်ကန
ငါဖန်းခွင့်နဲ့ခီးသွားလာခွင့်ပိတ်တာတွေကဒေသခံအများအပြားကိုဒုက္ခရောက်စေပါတယ်ကိုတန်းထိုက်ကကိုရဆိုင်ဖွင့်ထားပါတယ်ဒီမှာနေထိုင်ကြတဲ့ဒေသခံတွေဟာငါဖန်းလုပ်ငန်းလုပ်ကိုင်နေတဲ့သူတွေကိုမိခိုပြီးဈေးအောင်ချတာတွေလည်းရှိတယ်လို့ဆိုပါတယ
်ငါမဖန်းရဘူးဆိုရင်ကျွန်တော်တို့ဒီဒေသကကျွန်တော်တို့ငါဖန်းလုပ်ငန်းနဲ့လေပတ်နေတာအလုံးကကျွန်တော်အိမ်မှာဈေးတယ်လေးလေးရောင်းတယ်ဟိုဈေးတယ်ဆိုတာကျွန်တော်တို့ကိုရှိပေါ့ဗျာကျန်လည်းမရှိရဘူးဆိုတော့ငါဖန်းလုပ်ငန်းကိုရပ်ဆိုင်သွားပြီဆိုတော့လည်းဒါကျွန်တော်တို့ကိုမမှာလှူရှားနေတဲ့လူတွေပါဈေးရောင်းနေတဲ့လူတွေရဆက်ပြီးတော့အလုံးကခက်ခဲသွား
ဒီလိုအခြေအနေတွေဟာရေရှည်ဖြစ်လာမယ်ဆိုရင်တော့တောင့်ခံမှုခက်ခဲတယ်လို့ဒေသခံတွေကပြောနေကြပါတယ်။ဒီလိုများပြားတဲ့သူတွေဟာရေရှည်စားဝတ်နေရေးကြက်တဲငတ်ပြတ်လာမယ်ဆိုရင်တော့လူချင်းဝတ်တွေကိုမလိုက်နာနိုင်တော့ဘဲနဲ့ခိုးဆိုးလူနိုင်တွေဖြစ်လာမှာကိုလည်းစိုးရိမ်နေလို့ကိုတန်းထိုက်ကပြောပြပါတယ်
။ဘူးဖြစ်နေတဲ့ကိစ္စတော့ဒါမကောင်းဘူးပေါ့ဗျာ။ကျွန်တော်တို့စီမံစီမံကြည့်ဘူးဆိုပြီးမှလည်းတခြားနေရာမှာဖြစ်နေတဲ့စီးပွားရေးတံတွေကဒါကျွန်တော်တို့ခံစားနေရတာပေါ့။ခံစားနေရတဲ့သူကလူတွေတို့ကရောက်လာတဲ့ဟာရေရှည်လာမယ်ဆိုလို့ရှိရင်ဘာဖြစ်သွားနိုင်လဲဆိုတော့ကျွန်တော်တို့ကဒါထက်မကခက်ခဲလာမယ်တက်တက်လာမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကနောက်ဆုံးမှာဘာဖြစ်လာမလဲဆိုတော့ခိုးဆူးလူနိုင်ဒီမှာတော့များလာမယ်ဆိုတော့အရှင်တွေကိုရောက်လာမယ်ပေါ့မစားအောင်ဆိုရင်တော့စားရတဲ့လူကတောင်းမှာပဲလေတောင်းလို့မရဘူးဆိုလို့ရှိရင်တော့လည်းလူမှာပဲအဲနောက်လူလို့မရဘူးဆိုလို့ရှိရင်တော့လည်းရတယ်လို့လုပ်မယ်ဆိုတော့ဟိုအတွေးတွေတော့ဝင်လာမှာပဲ
ရှင်လူသားတွေကိုယ်တိုင်ကလည်းပင်လေတဲ့ကိုမစင်ရလို့ဒုက္ခရောက်တာကြာရှည်လာရင်သားသမီးတွေရဲ့ငက်ပြက်နေတဲ့မျက်နှာတွေကိုကြည့်ပြီးမရရင်ရတယ်လို့လှုပ်ချင်စိတ်တွေပေါ်လာနိုင်တယ်လို့ကိုထက်နိုင်ကဝန်ခံပါတယ်
။စိတ်ထဲမှာခံရတာပေါ့သားသမီးမစားနိုင်တော့မိဘတယောက်ကရှာတယ်။နေရောညာရှာလို့မှစံတပြေလောက်တော့မရတဲ့ဟာအဲ့လိုအခက်အခဲတွေကြုံလာရတယ်။ကျွန်တော်ကတော့စိတ်ထဲမှာတော့အကူအညီပေးရင်တော့ကောင်းတာပေါ့ကျွန်တော်တို့ငက်ပြက်နေတဲ့လူတွေကိုလူဖို့တောင်းဖို့ဆိုရင်ကိုကြီးလေးပါလို့တောင်းခံပါတယ
်ဒုတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်အကြံပေးတာတွေကိုလည်းကြိုဆိုပါတယ်ဒီအစီအစဉ်ကိုအလှရှင်တွေရဲ့ကူညီမှုနဲ့ Foundation Heron Day ကပံ့ပိုးပေးထားတာဖြစ်ပါတယ်တို့အတန်အပတ်စဉ်အတန်လွင့်အစီအစဉ်ကို Frontier Myanmar website နဲ့ Facebook စာမျက်နှာတွေအပြင်တို့အတန် Facebook စာမျက်နှာ SoundCloud YouTube Anchor Spotify နဲ့ Google Podcast တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00အတွင်းနဲ့တနင်္ဂနွေနေ့နနက် 6:00 ကနေ 9:00 အတွင်းမှာလည်းနားဆင်နိုင်ပါတယ်နောက်တစ်ပတ်ထုတ်လွှင့်မယ့်တို့အတန် Podcast ကိုလည်းစောင့်မျှော်နားဆင်ပေးပါအောင်ရှင်
ဒီရေးစီစနေကိုရေဒီယိုရုံမြင်တန်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာဝိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ
်။အခုဆက်လက်ပြီးတော့အပတ်စဉ်ဂါနာတပုတ်ဖြစ်တဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုတင်ဆက်ပါအောင်မယ်။ဗုဒ္ဓသာသနာအတွင်းအမျိုးသမီးတွေရဲ့အခမ်းကဏ္ဍမှာနှစ်တရာလောက်အမျိုးအမြင်ကြီးမားကိရှိပြည့်တဲ့ဆရာတော်တစ်ပါးရှိခဲ့ပေမဲ့ဗုဒ္ဓဘာသာအမြေခံဘာသာရေးအဝင်ဝိုင်းတချို့ကြောင့်မြန်မာနိုင်ငံဟာခေတ်နောက်ကျကျန်နေခဲ့ပါပြီလားဓမ္မကျောင်းတွေကိုထူထောင်ခဲ့သူဒေါက်ကေတုမာလာနဲ့ဦးတင်မောင်တန်းတို့ကဆွေးနွေးတင်ပြထားပါတယ
်ဖေဗူလာ5ရက်နေ့တုန်းကအချင်းချင်းနိုင်ငံမှာပုံရဟမင်းကြီးကတပ္ပရနဲ့တူကက်သလစ်ဒီလာရေဘောင်းကိုပထမဦးဆုံးအမျိုးသမီးတူတော်စင်ဖြစ်သတ်မှတ်တဲ့အခမ်းအနားတစ်ယောက်ဖြစ်ပါလေ။ထိုင်းနိုင်ငံမှာဆိုရင်လည်း2018ခုနှစ်မတိုင်ခင်ကဘိတ်ဖူနီလှုပ်ရှားမှုတစ်ယောက်ပေါ်ခဲ့ပြီး2021ခုနှစ်ရောက်လာတဲ့အခါမှာတော့ဘိတ်ဖူနီ285ပါးကျော်ရှိလာခဲ့ပြီဖြစ်ပါလေ။ဒ ကျမ်းမာဓာတ်ရေးဟာလူခွင့်ရေးမှာအရေးကြီးတဲ့အကြောင်းအရာတစ်ပါ။ဘာသာတရားတွေကြားတဲ့ပါကျမ်းမာဓာတ်ရေးဆိုင်ရာအပြောင်းလဲတွေဘလို့ကြုံတွေ့နေကြပါသလဲ။ဒီကြောင်းဆွေးနွေးပေးဖို့ဖိတ်ခေါ်ထားသူကတော့မြန်မာနိုင်ငံမှာဓမ္မစကူဓမ္မကျောင်းတွေဖြစ်ပေါ်လာအောင်ကနုံရေးသားစည်းရုံးလှုပ်ရှားခဲ့တဲ့ဒေါက်ကေတုမှလည်းဖြစ်ပါတယ်။မင်္ဂလာပါဆရာလေး
။မင်္ဂလာပါတကားကြီး
။ဟုတ်ကဲ့ဆရာလေးဘာသာတစ်ခုတည်းမှာအတူပေါ့နော်အမျိုးသမီးနဲ့ဒီလရင်တွေဟာအမျိုးသားတွေဘုန်းကြီးတွေနဲ့မတူဒါအနေခံနေရတယ်လို့ဖြစ်နေပါတယ်ဒါပေမဲ့ဘာကြီးမှာအပြောင်းလဲတွေလည်းဖြစ်ပေါ်နေပါလေထေရဝါဒနိုင်ငံတွေဖြစ်ကြတဲ့အထူးသဖြင့်တိရိလင်္ကာနဲ့ထိုင်းနိုင်ငံမှာဘာအပြောင်းလဲတွေရှိလာတာကိုဆရာလေးတွေ့ရပါသလဲ
တိရိလင်္ကာနိုင်ငံကို2008ခုနှစ်စရောက်တော့အတော်အော်ခဲ့တာတခုကအဲသူတို့နိုင်ငံရဲ့အထွတ်မြတ်ထားဆုံးနေရာတွေမှာဖြစ်တယ်။မဟာဗောဓိညောင်မင်းတို့ဒီဆွဲတော်ဌာနတိုက်လို့ဆိုရင်အမျိုးသမီးတွေကအမျိုးသားတွေလိုပဲဝင်ခွင့်ရှိတယ်ဖူးမြော်ခွင့်ရှိတယ်။မြန်မာပြည်မှာလူမျိုးဟိုအမျိုးသမီးမဝင်ရအမျိုးသမီးမတက်ရဆိုတဲ့ဆိုင်းပုတ်တွေမတွေ့ရအောင်။ပြီးတော့သူတို့စီမှာအဒသစီလမာတာရောဘိက္ခုနီရောရှိတယ်။ဒသစီလမာတာဆိုတာကဒီတိလရှင်လိုမျိုးပဲ10ပါးတိလစောက်ထင်းကြရတဲ့သူတွေဖြစ်တယ်။အဲဘိက္ခုနီကြတော့အဲဘိက္ခုရဲ့တန်ခါထမ်းမာရောဘိက္ခုနီတန်ခါထမ်းမာပါတိမ်ဝင်ပြီးတော့ယဟမပြုတ်ထားတဲ့သူတွေဖြစ်တယ်။ပြီးတော့သူတို့တွေက313ပါးသောသိက္ခာပုဒ်တွေကိုကျင့်ရတဲ့သူတွေဖြစ်တယ်။ဒီနှမျိုးလုံးတိလင်္ကာမှာတွေ့ရတယ်။ပြီးတော့အဲရထဲရထဲတရားဟောတဲ့နေရာမှာလည်းယဟန်တွေတာမကယဟန်မတွေလည်းတရားဟောပြောကြတာနေရာတတော်ညမှာတွေ့ရတယ်။အဲဥပုံနေတွေမျိုးဆိုရင်သူတို့တွေရဲ့ဓမ္မယုံမှာတဏီကုံတရားပွဲတွေရှိတယ်။အဲပလင်ပေါ်မှာတရားဟောကြတာတပါးပြီးတပါးပဲ။အဲ့ဒီမှာဆရာတော်ကြီးတွေပါတယ်လို့မျိုးဘိက္ခုနီကြီးတွေလည်းပါတယ်။ဟောဘိက္ခုယဟန်တရားဟောပြီးလို့စဉ်းသွားတဲ့အဲ့ဒီပလင်ပေါ်မှာပဲဘိက္ခုနီယဟန်မတပါးကတရားတက်ဟောနေတာလည်းတွေ့ရတာပဲ။တရားနာပရိသတ်တွေအတွက်ကလည်းအဲ့ဒါကအထူးဆန်းဖြစ်မနေဘူး။သမယောကျပုံစံတစ်ခုလိုပဲ။ပြီးတော့ဆုံးလူတွေမှာဆိုရင်လည်းယဟန်တွေကမကကိုရင်တွေလည်းအမှုမောဒနာတရားချီးမြှင့်ကြတယ်လို့မျိုး။ယဟန်မတွေကမကတိလရှင်လေးတွေလည်းပဲတရားချီးမြှင့်ကြတာတွေ့ရတယ်။ဒါကတိလလင်ကမှာတွေ့ခဲ့ကိုယ်တိုင်တွေ့ခဲ့တာလေးပေါ့။ Time မှာဆိုရင်မက်ချီလို့ခေါ်တဲ့ဒီအဖြူဝတ်တိလရှင်တွေလည်းရှိတယ်လို့မျိုး။ဘိက္ခုနီယဟန်မတွေလည်းရှိတယ်။တိုင်းကအဖြူဝတ်သီလရှင်ကြီးတပါဆိုရင်အစိမ်ဘူးတော်ကိုကိုယ်တိုင်တက်ပြီးတော့တင်တာလဲတွေ့ခဲ့ဘူးတဲ့။နောက်ရထဲရွာထဲမှာတပိတ်ပိုက်ပြီးတော့ဆုံးခံကြွနေတယ်။ဘိက္ခုနီယဟန်မတွေလည်းရှိကြတယ်။အဲပြီးတော့အခုနောက်ပိုင်းဆိုရင်တကြံပိတ်ရတူလူမျိုးမှာဆိုရင်ဒီအမျိုးသမီးငယ်လေးတွေဟာအမျိုးသားတွေလိုပဲမြင့်မြတ်တဲ့ယဟန်အဖြစ်ဒုံလပတ်ဝတ်ကြတယ်။ဒုံလပတ်ယဟန်ခံပွဲအစီအစဉ်တွေရှိလာတာလဲတွေ့ရတယ်။
အဲ့ဒီအပြောင်းလဲတွေနဲ့နှိုင်းရှင်ပြီးတော့ပေါ့နော်မြန်မာနိုင်ငံရဲ့အခြေအနေကိုတော့ဇာတိနည်းနည်းလေးများပြောပြပေးပါဦ
းမြန်မာပြည်မှာကြတော့အဲဖျားတွေမှာပဲအမျိုးသမီးမတက်ရဆိုင်းပုတ်တွေတွေ့ရတာမဟုတ်တော့အခုကြာဖျားနာကရေကန်တွေမှာပါအဲရေကန်ဒီမင်္ဂလာရှိသောရေကန်ဖြစ်ပါသောကြောင့်အမျိုးသမီးများမဆင်းရဆိုတဲ့ဆိုင်းပုတ်အဲ့လိုဆိုင်းပုတ်တွေပါတွေ့လာရပါတယ်ဒါကိုကြည့်လိုက်တာနဲ့ညီမလူဖွဲ့စီမှာဒီလိုအမျိုးသမီးတွေကိုတံပိုးမထားတဲ့အမျိုးသမီးတွေကိုမစင်ကြဲသူအဖြစ်ဘုံနေသူဖြစ်သတ်မှတ်တဲ့ဘာသာရေးသလိထုံးစံတွေအတော်အားကောင်းနေတော့ပါပဲအဲတိလရှင်တွေဘက်ကိုကြည့်ရင်လေသူကအတန်ကပေါင်တဲ့ကမဟုတ်လို့ဟိုတန်ကအဖွဲ့စီတွေမပါတယ်လို့မျိုးအိမ်ရတီထောင်လူပေါင်ကိုစွန့်ခွာလာတာမို့လို့လူ့ဘောင်အုပ်စုထဲမှာလည်းမပါဘူးအော်တိလရှင်ကပေးရောက်နေတဲ့တီချာအစုအဖွဲ့တစ်ခုလို့ဖြစ်နေတယ်သူ့ကိုခေါ်တာတော့မှတာသနာနွယ်ဝင်တိလရှင်လို့ပဲခေါ်တယ်အနွယ်ဝင်အဖြစ်ပဲသတ်မှတ်တယ်ပေါ့ဒီတန်ခါအဖွဲ့စီတဲ့လည်းမပါသလိုလူ့လည်းမဟုတ်တာမို့လို့တချို့အချင်းတွေမှာဆိုရင်တိလရှင်တွေအတွက်ထိုင်ဖို့နေရာတော့မရှိဘူးအာ60 plan တွေမှာတော့ပါမနေဘူးတချို့စုပေးပွဲတွေဆိုရင်အာစုရတဲ့အဆင့်တန်းချင်းတူလာတော့ရဟန်းတွေကြတော့ထိုင်ကဝန်မှာထိုင်ပြီးတော့စုလက်ခံယူရတယ်။ဒါပေမဲ့တိလရှင်တွေကြတော့ခုံအောက်ကကျမ်းပြင်ပေါ်မှာထိုင်ပြီးတော့ပဲစုလက်ခံယူရတယ်။ နောက်တိပိတကတရတို့မျိုးစာမွေးပွဲလို့အစ်မေစာမွေးပွဲတွေကိုဒီလရှင်တွေဖြေဆိုခွင့်မရကြဘူးအဲ့လိုပဲရထဲရွာထဲတရားပွဲတွေမှာဒီလရှင်တွေတရားဟောနေတာမျိုးကိုတွေ့ရမှာမဟုတ်အဲ့တော့တရားတော်တွေကိုယုံကြည်သက်ဝင်လို့ဗုဒ္ဓရဲ့တာဝကလမ်းစဉ်ကိုလိုက်ပြီးသဘင်ကိုစွန့် ဖိုင်ဆောင်ဘုကိုဝုတ်ပြီးတော့ဒီအဲရတီထောင်လူပေါင်းကိုစွန့်ခွာခဲ့တာချင်းအတူတူတောင်မှတီးလင်္ကာနဲ့ထိုင်းလို့နဲ့ရှင်းလိုက်မယ်ဆိုရင်မြန်မာတီလာရှင်တွေကတန်ဖိုးထားခြင်းမခံရဆုံးပါပဲအဲ့ဒီနိုင်ငံတွေမှာကတော့ဘုရားရဲ့တပည့်တော်ကလမ်းစဉ်လိုက်ကြတယ်အမျိုးသမီးတွေကိုထိုက်တန်တဲ့နေရာတစ်ခုလည်းပေးထားကြတယ်အဲဂျီနီယာမှာတီးလင်္ကာတန်ဃာတွေကတော့ထိုင်းတန်ဃာတွေထက်ကိုဘေးကွ
အမပြာမြမဒီသာသနာမယောအမျိုးသမီးတွေယဟန်မဝစ်ချင်းပေါ့နော်ဘိက္ခုနီပြုခြင်းကိုထောက်ခံအားပေးတဲ့ယဟန်တန်ဃာတွေရှိခဲ့ဘူးပါတော်ဗျာ
ဒါနဲ့ပတ်သက်ပြီးလူသိများထင်ရှားတာကအကျမ်းပြုစရာတော့အရှင်အရိစ္ဆဝန်သားပါကျမ်းပေါင်း60ကျော်ပြုစုခဲ့တဲ့သမိုင်းဝင်ထင်ရှားတဲ့ဆရာတော်တစ်ပါးဖြစ်တယ်ပြီးတော့ကမ္ဘာသာသနာပြုဆရာတော်ဦးတိတိလရဲ့ဆရာအရင်ကြီးပါဆရာတော်ကနှစ်ပေါင်းတထောင်ကျော်လောက်ကဟိုသာသနာနှစ်ပေါင်းတထောင်ကျော်လောက်ကအဆက်ပြတ်သွားတဲ့ပျောက်ဆုံးသွားတဲ့ဘိက္ခုနီသာသနာကိုဟောထုတ်ဖို့ဘိက္ခုနီသာသနာပဒေသကျမ်းကိုရေးသားခဲ့တယ်။အဲဒီတော့ကကျွေးကြော်စံတွေလည်းကြဲကြဲလောင်ကိုကျွေးကြော်ခဲ့တယ်။အဲသာသနာတစ်ခုလုံးတုံလုံးခြောက်ခြားသွားပြီးတော့နိုင်ငံကျော်အဖြစ်အပျက်တစ်ခုဖြစ်ခဲ့တယ်။ကံကွက်တဲ့သူတွေကလည်းအပြင်းအထန်ကိုကံကွက်ခဲ့ကြပါလေ။အဲ့ဒီမှာပဲဘိက္ခုနီသာသနာဖော်ထုတ်တဲ့မဖော်ထုတ်တဲ့ငင်းခုန်ကြတဲ့ဝိဝါဒအဓိကယုံကြည်ဖြစ်ခဲ့တယ်။နောက်ဆုံးမှာတော့ဆရာတော်ဟာပကတိယကံသာသနာအဝန်ဝိုင်းကကျင့်ဖယ်ခြင်းနဲ့အရေးယူခံလိုက်ရတယ်။ဒီဘိက္ခုနီအရေးတော်ပေါ်ငင်းပွားမှုလို့ပဲဆရာတော်ရဲ့နောက်ထပ်ထင်ရှားတဲ့ငင်းပွားမှုတစ်ခုကနိုင်ငံခြားဘာသာသင်ယူခြင်းအင်္ဂလိပ်စာသင်ယူခြင်းပါအဲ့ဒီကိစ္စဖြစ်တော့ကလည်းသာသနာတစ်ခုလုံးဘုံတလုံးပေါက်ကွဲသွားတယ်လို့ပဲသုံးလို့သွားကြတယ်။မတင်ကြတဲ့တဲ့ဘက်ကအပြင်းအထန်ကန့်ကွက်ခဲ့ကြတယ်။အာတရိษံနာကထာတရိษံတွေရဲ့စကားအာနေကြတဲ့ဘာသာစကားဂျုံညံ့တဲ့ဘာသာစကားတွေဆိုပြီးတော့မတင်တဲ့ဘက်ကနေပြောခဲ့ကြတယ်။ဒါပေမဲ့ဆရာတော်အယူဆမှန်ခဲ့တယ်ဆိုတာနှစ်ပေါင်း60အကြာဒီနှစ်အချိန်ရောက်ဒီနှစ်အချိန်ရောက်တော့မှတန်ကတော့အများစုကနားလေသိမြင်လာကြတာပါဒီလိုအမျော်မြင်ရှိတဲ့ဆရာတော်တပါးဘေးဖယ်ခံလိုက်ရတာသာသနာကဖယ်ကျင်ခံလိုက်ရတာကတော့တကယ်ဝမ်းနည်းဖို့ကောင်းတဲ့အဖြစ်အပျက်တစ်ခုပါဆရာတော်ကတော့ဘိက္ခုနီသာသနာပြန်လည်ဖော်ထုတ်ရေးနဲ့ပတ်သက်တဲ့သူ့ရဲ့ယက်တီချက်ကိုနောက်ဆုံးအချိန်ထိခက်ခဲမှာယက်တီခဲ့ပါတယ
်ဆိုတော့လူခွင့်ရဲ့ယူဆတဲ့ဗုဒ္ဓဘာသာယူဆဒါချုပ်ငုံပြီးတော့ကြည့်မယ်ဆိုရင်ပေါ့နော်ဒါမိတ်ဖက်ဖြစ်ပါရဲ့လားဘာမှမဟုတ်ရံပက်ညာဖြစ်နေတယ်လို့
ဘုရားတရားတွေထဲကကာလာမတုတ်ဆိုရင်လွတ်လပ်စွာယုံကြည်ကိုယ်ပဲခွင့်လွတ်လပ်စွာဝေဖန်ပိုင်းခြားခွင့်တွေကိုအားပေးတဲ့နေရာမှာလူသိများတယ်အဲ့လိုပဲဖယားရှင်ကဥပါလိတကြွယ်ကိုဟောတဲ့တရားဆိုရင်လည်းအယူဝါဒမတူတဲ့သူတွေအပေါ်လေးစားမှုအဖြစ်ရှိရမယ်ဆိုတာကိုပြသထားတယ်မတူကွဲပြားမှုကိုအလေးအနက်ထားအတိအမှတ်ပြုခဲ့တယ်။ပြီးတော့ဒီသာသနာတော်ရဲ့ဂုဏ်ရည်အแทမှာဧကနာမသာသနာဆိုတာရှိတယ်။အဲ့ဒါကဘာလို့ဥပမာပေးထားတယ်လဲဆိုရင်မြစ်ကြီး၅သွေမြစ်ငယ်900ကစီးလာတဲ့ရည်တွေကတဲ့သမုတ်တရားကိုရောက်တဲ့အခါမှာသူ့ရဲ့ငကိုမူလနမည်ဟောင်းနေပြောက်ပြီးတော့သမုတ်တရားရည်ဆိုတဲ့နမည်တစ်မျိုးတည်းပဲရှိတော့တယ်လို့မျိုးလူတရားဟာမင်းမျိုးကပဲဖြစ်ဖြစ်ပုံနှမ်းမျိုးကပဲဖြစ်ဖြစ်ကုံတယ်မျိုးရုပ်ကပဲဖြစ်ဖြစ်သူစင်းရဲမျိုးရုပ်ကပဲဖြစ်ဖြစ်သာသနာဘောင်တဲကိုဝင်လာပြီးဆိုရင်တန်ဃာတော်ဆိုတဲ့နာမည်တစ်ခုလည်းပဲဖြစ်ရတယ်အဲဒီလိုအချက်အဲ့ဒီလိုအချက်လိုမျိုးတာရကပေးစရာတွေအများကြီးပါအခုပြောလိုက်တဲ့ဥပမာတွေကိုကြည့်လိုက်ရင်တော့အော်ဘုရားဝါဒဟာလူအခွင့်ရဲ့အယူဆနဲ့မိဖက်ဖြစ်တယ်ဆိုတာထင်ရှားတယ်ဒါကြောင့် ချုံငုံပြီးပြောရမယ်ဆိုရင်လူခွင့်ရဲ့ယူဆတွေနဲ့ဗုဒ္ဓဘာသာကတကယ်မိတ်ဖက်ကြီးဖြစ်နေပေမဲ့ဗုဒ္ဓဘာသာအမြေခံဘာသာရေးအဝန်ပိုင်းတချို့နဲ့ကြတော့ရံဖက်ကြီးဖြစ်နေပါတယ်စီ
။ဒီပါကြာကျေးဇူးများအင်းတင်ပါတယ်ဗျာ။ဘုဆွေနေတင်ပြသွားခဲ့တဲ့လူကတော့မြန်မာနိုင်ငံမှာဓမ္မစကူဖို့ဓမ္မအကြောင်းတွေဖြစ်ပေါ်လာအောင်ကလူရေးသားစီယုံလှုပ်ရှားခဲ့သူဒေါက်ကေတူဘူးဖြစ်ပါတယ်။ကျွန်တော်တောင်းတမ်းပါတယ်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာပါ VO ရဲ့တနင်္ဂနွေနေ့မနက်ဖက်ရေဒီယိုရုပ်သံအစီအစဉ်တွေကို Washington DC မြို့တော်ကနေဆက်လက်ထုတ်လွှင့်နေပါတယ်ရေဒီယိုအသံလွှင့်အစီအစဉ်တွေကိုတော့လိုင်းနိုမီတာ30 49နဲ့လိုင်းလမီတာ190တို့ကနေဖမ်းယူနားတော်တာဆင်နိုင်ပါတယ်ဆက်လက်ပြီးတော့ဘတ်စင်ကန်ဒါတွေဖြစ်တဲ့အာရှနိုင်ငံရေးလျှာစီးပွားသတင်းများဥရုယာတီနဲ့အနာဂတ်ကမ္ဘာသတင်းတွေကသတင်းတွေတဲကတူတာဆက်တဲ့အစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါအောင်မယ်ပထမအဦးဆုံးကတော့အာရှနိုင်ငံရေးအစီအစဉ်ကိုတင်ဆက်ပါမယ်ထိုင်ဝမ်မှာအသည့်ရွေးချယ်ခံထားရတဲ့သမရနဲ့ဒုသမရလောင်းတွေကိုအမေရိကန်ကိုယ်စားလှယ်အဖွဲ့ကတွားရောက်တိစုံပြီးအမေရိကန်ရဲ့ထောက်ခံမှုကိုပြသပါတယ်။အိန္ဒိယမှာတော့ရွေးကောက်ပွဲနီးလာချိန်မှာပဲလက်သမားတွေဆန္ဒပြနေပါတယ်။ရုရှားခီးသွွားဧည့်သည်တွေကတော့မြောက်ကိုရီးယားကိုတွားရောက်လဲပတ်ချပါတယ်။အခုလိုအကြောင်းအရာတွေကိုဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာကျွန်တော်ကပဲစူးစီးတင်ပြပေးထားပါတယ်။ထိုင်ဝမ်မှာအသည့်ရွေးချယ်ခံထားရတဲ့သမရလောင်းလိုက်ချင်းတေနဲ့ဒုတိယသမရလောင်းရှောင်းပိုင်ခင်တို့ကိုပြီးခဲ့တဲ့ဖေဖော်ဝါရီလ20ရက်နေ့ကြာတာပရင်းနေ့ကအမေရိကန်ရီပပ်လစ်ကန်အမတ်မိုက်ဂလဂါနဲ့ဒီမိုကရက်အမတ်ရာဂျာခရစ်ရှနာမိုတီတို့ဥဆောင်တဲ့ကိုယ်စားလှယ်အဖွဲ့တွားရောက်တွေ့ဆုံခဲ့ပြီးအမေရိကန်ကဆက်လက်ထောက်ခံသွားမှာဖြစ်ကြောင်းကတိပြုပြောဆိုခဲ့ပါတယ်အာနာရှင်တွေရဲ့ချဲ့ထွင်ရေးမူဝါဒနဲ့အမျိုးမျိုးသောအခက်အခဲတွေကိုရင်ဆိုင်သွားမယ်လို့အရွေးချယ်ခံသမရလောင်းလိုက်ချင်းတေကအမေရိကန်ကိုယ်စားလှယ်အဖွဲ့ကိုပြောဆိုခဲ့ပါတယ်
။在未来面对来自集权或是世界的各项挑战。
米拉နဲ့ဆယ်ရန်နေဂျန်တစ်စာဂျင်းဆိုပြီးတဲ့အခါထိုင်ဝမ်ပြည်သူတွေနဲ့စီးလုံးညီညွတ်စွာလှုပ်ဆောင်သွားပါမယ်။အဲ့ဒီနောက်အမေရိကန်အပါအဝင်လွတ်လပ်တဲ့ကမ္ဘာကြီးနဲ့အတူဆက်လက်ရပ်တည်ပြီးတိုးတက်ကြွယ်ဝမှုတွေနဲ့အေးချမ်းတည်ငြိမ်မှုတွေကိုပေါ်ဆောင်နိုင်လိမ့်မယ်လို့မျှော်လင့်ပါတယ
်တရုတ်ပြည်ရဲ့စစ်တန်တမန်ရေးနဲ့စီးပွားရေးဆိုင်ရာဖိအားပေးမှုတွေတိုးလာနေသလိုကမ္ဘာလုံးဆိုင်ရာပထဝီနိုင်ငံရေးအနေအထားလည်းအလျင်အမြန်ပြောင်းလဲလာနေပါတယ်ဒါပေမဲ့ထိုင်ဝမ်အနေနဲ့ဒီမိုကရေစီလမ်းကြောင်းကိုဆက်လက်ရှောင်လန်းမှာသာဖြစ်တယ်လို့လည်းလိုက်ချင်းတေကပြောပါတယ်ရီပပ်လစ်ကန်အမတ်မိုက်ဂလဂါကလည်းအမေရိကန်အနေနဲ့ဆက်လက်ထောက်ခံသွားမယ့်အကြောင်းပြောဆိုခဲ့ပါတယ
် I think the message we want to send in a bipartisan fashion is that if Xi Jinping and the Chinese Communist Party were to ever
အမေရိကန်လွတ်တော်မှာရှိတဲ့ပါတီနှစ်ရလုံးအနေနဲ့ပြောကျင်တာကတော့တရုတ်သမ္မတရှီကျင်းပင်နဲ့တရုတ်ကွန်မြူနစ်ပါတီတို့ကထိုင်ဝမ်ကိုမိုင်မဲစွာကျူးကျော်တိုက်ခိုက်မယ်ဆိုရင်ဒါဟာအောင်မြင်မှာမဟုတ်ပါဘူးနောက်တစ်ချက်ကတော့သင်အနေနဲ့သမ္မတအဖြစ်တာဝန်ယူတဲ့အခါအမေရိကန်အနေနဲ့ထိုင်ဝမ်နဲ့ဆက်လက်ရပ်တည်သွားမှာဖြစ်ပြီးနေရှိုင်းတဲ့မဟာမိတ်ဖြစ်မှုနဲ့အမေရိကန်လွှတ်တော်ရဲ့ထောက်ခံအားပေးမှုတွေကိုရရှိမှာပါလို့မိုက်ဂလဂါကပြောဆိုသွားတာပါအခုလိုအချိန်မှာပဲအိန္ဒိယမှာတော့လေသမားတွေကစိုက်ပျိုးရေးကဏ္ဍပြုပြင်ပြောင်းလဲရင်းနဲ့တိနံထွက်ကုန်ဈေးကောင်းရာရေးအတွက်ဆန္ဒပြချီတက်နေကြပါတယ်အဓိကကတော့မြောက်ပိုင်းပန်ချပ်ပြည်နယ်ကလေသမားတွေဖြစ်ပြီးလွန်ခဲ့တဲ့10ရက်လောက်ကတည်းကစလို့မြို့တော်နယူးဒေလီကိုချီတက်နေကြပါတယ်။ဝန်ကြီးချုပ်မိုဒီအစိုးရကလည်းလမ်းခီးမှာလုံခြုံရေးတွေတင်းကျပ်စွာခြားထားပြီးပိတ်ဆို့တားဆီးနေပါတယ်။ရဲနဲ့အထီးကရုံးတွေဖြစ်ခဲ့ပြီးဗုဒ္ဓဟူးနေ့ကဆန္ဒပြသူတဦးသေဆုံးခဲ့ပါတယ်။ဆန္ဒပြခေါင်းဆောင်တဦးဖြစ်တဲ့ဆာရဝန်စင်ပန်ဒဟာကအခုလိုပြောပါတယ်။
हमने भी प्रधानमंत्री बनाने के लिए वोट डाली होगी दी होगी ये देश सभी का है
प्रधान ကျွန်တော်လည်းဝန်ကြီးချုပ်ရွေးချယ်ဖို့မဲပေးရမှာပါဒီတိုင်းပြည်ကလူတိုင်းအတွက်ပါဝန်ကြီးချုပ်ဟာလည်းနိုင်ငံသားတိုင်းအတွက်ပါ ဝန်ကြီးချုပ်မိုဒီအနေနဲ့ထွက်လာပြီးဒီကိစ္စတွေကိုဖြေရှင်းပေးရပါမယ်။ကျွန်တော်တို့ရဲ့တောင်းဆိုချက်တွေကိုလက်ခံဖို့လိုပါတယ်
။အိန္ဒိယရွေးကောက်ပွဲတွေဟာလာမယ့်ဧပြီလနဲ့မေလလောက်မှာကျင်းပဖို့ရှိနေပါတယ်။လေသမားတွေကသီးနှံ23မျိုးအတွက်ဝယ်ယူတဲ့အနိုင်ဆုံးဈေးသတ်မှတ်ချက်တွေကိုတိုးပေးဖို့ဒါအပြင်ယခင်ပြဋ္ဌာန်းထားတဲ့လေယာဉ်နဲ့လေယာထွက်ကုန်ဥပဒေတွေကိုပြင်ဆင်ပေးဖို့တောင်းဆိုနေတာပါ။ဟိန္ဒူအမျိုးသားရေးဝါဒီလို့ဆွဆွဲခံထားရတဲ့ဝင်ကြီးချုပ်မိုဒီကလေသမားတွေရဲ့စားဝတ်နေရေးအတွက်အလေးထားကြောင်းနဲ့လိုအပ်တဲ့မျိုးစေ့နည်းပညာနဲ့စက်ကရိယာတွေထောက်ပံ့ပေးထားကြောင်းဖေဗူအာရီလ22ရက်နေ့တုန်းက X လူမှုကွန်ရက်မှာပထမဦးဆုံးအကြိမ်တုံ့ပြန်ပြောဆိုပါတယ်။ပန်ဂျပ်ပြည်နယ်ဟာခွဲထွက်ရေးလှုပ်ရှားမှုတွေရှိခဲ့ဘူးတဲ့ Sikh ဘာသာဝင်တွေအများဆုံးနေထိုင်ရာပြည်နယ်ဖြစ်ပါတယ်။လေသမားဆန္ဒပြပွဲတွေကိုအတိုက်အခံတွေနဲ့အလုသမားတာမကတွေကထောက်ခံပူးပေါင်းပါတယ်။ရွေးကောက်ပွဲမတိုင်မီဆန္ဒပြပွဲတွေကျယ်ပြန့်သွားမှာကိုဝန်ကြီးချုပ်မိုဒီအစိုးရကတော့စိုးရိမ်ပူပန်မှုတွေရှိနိုင်တယ်လို့သုံးသပ်ကြပါတယ်။အခုလိုအချိန်မှာပဲတောင်ကိုရီးယားနဲ့အမေရိကန်ကတော့ပူးတွဲစီးရီးလက်ချက်နေပြီးတောက်ကြနေတုန်းကအစင်းမြန့် States ဘုံကျဲတိုက်လေယာဉ်တွေပါပြန်တန်းခဲ့ပါတယ်။မြောက်ကိုရီးယားကတော့ဒီနှစ်စံပိုင်းမှာတင်မစ်ဆိုင်းတုံးစမ်းသပ်တာ6ကြိမ်ရှိပြီဖြစ်ပါတယ်။စစ်ပစ်ခဲ့ရင်မြောက်ကိုရီးယားကပယ်ဒိန်းဒုံးတွေနဲ့ဝင်ရောက်လာတဲ့အမေရိကန်လေယာဉ်တင်သင်္ဘောတွေနဲ့ဂျပန်မှာရှိတဲ့အမေရိကန်စစ်ကန်တွေကိုပစ်ခတ်တိုက်ခိုက်နိုင်တယ်လို့ကြွမ်းကျင်သူတွေကခန့်မှန်းထားပါတယ်။အခုလိုအခြေအနေမှာပဲပြီးခဲ့တဲ့အပတ်ထဲတုန်းကတော့ရုရှားခရီးသွားတစ်ဖွဲ့ဟာမြောက်ကိုရီးယားနိုင်ငံကိုအပန်းပြေခရီးအဖြစ်ရောက်ရှိလာခဲ့ပါတယ်။ဒါဟာကိုဗစ်ကပ်ဘေးအလွန်ပထမဆုံးအကြိမ်ခရီးသည်တွေရောက်လာတာပါ။2023ခုနှစ်စက်တင်ဘာလကရုရှားသမ္မတပူတင်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့တွေ့ဆုံခဲ့ပြီးနောက်ရုရှားနဲ့မြောက်ကိုရီးယားဆက်ဆံရေးပုံမတိုးတက်လာတာကိုပြသနေတာလို့မြင်နာတွေလည်းရှိပါတယ်။ရုရှားနိုင်ငံသားရဲ့ဝန်ကြီးဆာဂေးလေဗရော့ကလည်းရုရှားတွေမြောက်ကိုရီးယားကိုတွားရောက်လက်ပတ်ဖို့ပြီးခဲ့တဲ့နှစ်ကုန်ပိုင်းတုန်းကတိုက်တွန်းခဲ့ပါတယ်။ယူကရိန်းစစ်ပွဲကြောင့်ရုရှားနိုင်ငံသားတွေအမေရိကန်နဲ့အနောက်တိုင်းနိုင်ငံတွေကိုအပန်းဖြေခရီးထွက်ဖို့ခက်ခဲလာတာကြောင့်နေပယ်သစ်ရှာဖွေတာလည်းဖြစ်နိုင်တယ်လို့ရုရှားအနေနဲ့မြောက်ကိုရီးယားခရီးသွားလုပ်ငန်းကိုကူညီပံ့ပိုးတာလည်းဖြစ်နိုင်တယ်လို့သုံးသပ်မှုတွေရှိကြောင်းဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာတင်ပြလိုက်ရပါတယ
်။အာရှနိုင်ငံရဲ့အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။အခုဆက်လက်ပြီးတော့လေယာစီးပွားသတင်းများအစီအစဉ်ကိုတင်ဆက်ပါောင်းမယ်။မြန်မာနိုင်ငံမှာလေယာထွက်ကုန်တွေကိုပြပတင်ပို့တာကနေရရှိတဲ့ငွေနဲ့ပတ်သက်ပြီးစစ်ကောင်စီကမူဝါဒအပြောင်းအလဲလေလုပ်လိုက်တာကြောင့်ပို့ကုန်လုပ်ငန်းရှင်တွေအခက်ကြုံနေရပါတယ်။ဒါအပြင်တစ်ပတ်အတွင်းလေယာထွက်ကုန်သီးနှံဈေးနှုန်းတွေကိုလည်းတင်ပြထားပါတယ်။လေယာစီးပွားသတင်းတွေကိုစုသပြီးတော့ The Farmer Time Media ကတင်ဆက်ထားပါတယ်။
မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေလေယာစုပြူရီချစ်သူများရှင်လန်းချမ်းမြေကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုမြင့်မင်းဟန်တဲ့သူကျမမစ်စဘဲကတင်ဆက်ပြီးတော့ပါမယ
်ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ပုဂံရောင်းဝယ်မူဝါဒပြောင်းလဲမှုကြောင့်လုပ်ငန်းရှင်တွေအခက်တွေ့နေတဲ့ဆိုတဲ့သတင်းနဲ့စကြပါတယ်စစ်ကောင်စီကစံစကွဲပဲပြောင်းရောဘာစတဲ့လေယာထွက်ကုန်ပြပတင်ပို့မှုပုတ်ကုန်ရောင်းဝယ်နဲ့ပတ်သက်တဲ့မူဝါဒကိုပြောင်းလဲလိုက်တာကြောင့်အခက်ကြုံနေရတယ်လို့ပုတ်ကုန်လုပ်ငန်းရှင်တွေကပြောပါတယ်။ဗဟိုဘဏ်နဲ့စီးပွားကူးသန်းဝန်ကြီးဌာနတို့ဖေဖော်ဝါရီလ14ရက်နေ့အစည်းအဝေးမှာသဘောတူတက်မှတ်လိုက်တဲ့ပုတ်ကုန်ရောင်းဝယ်မူဝါဒအသစ်မှာလုပ်ငန်းရှင်ကိုယ်တိုင်က73စီစား3စီပြန်လဲတင်သွင်းမှသာပုတ်ကုန်ရောင်းဝယ်ရဲ့80ရာခိုင်နှုန်းကိုပြင်ပပေါက်ဈေးနဲ့ရောင်းချခွင့်ရမှာဖြစ်ပြီး30ရာခိုင်နှုန်းကိုတော့ဘဟုဗန်တတ်မှတ်စီ2100ကျက်နဲ့ရောင်းချပေးရမှာပါတကယ်လို့လုပ်ငန်းရှင်ကိုယ်တိုင်စားသုံးစီ73စီမတင်သွင်းမဲ့အခြားတင်သွင်းတဲ့လုပ်ငန်းရှင်ကိုပြန်လဲရောင်းချမယ်ဆိုရင်တော့ပို့ကုန်ရငွေရဲ့65ရာခိုင်နှုန်းကိုဘဟုဗန်တတ်မှတ်စီ2100ကျက်နဲ့ရောင်းချပေးရမှာဖြစ်ပါတယ်အခုလိုမူဝါဒပြောင်းလဲလိုက်တာကြောင့်73စီစားသုံးစီမတင်သွင်းလို့တဲ့ပို့ကုန်လုပ်ငန်းရှင်တွေအနေနဲ့ဒေါ်လာကို200ကျက်ကျော်လောက်ထိနစ်နာသွားတယ်လို့ရန်ကုန်မြို့ကပို့ကုန်လုပ်ငန်းရှင်တဦးကပြောပါတယ်စစ်ကောင်စီက2023ခုနှစ်ဇူလိုင်လကနေအခုနှစ်ဖေဖော်ဝါရီလအတွင်းပို့ကုန်ရငွေမူဝါဒနဲ့ပတ်သက်လို့အပြောင်းအလဲ၄ကြိမ်ခန့်ပြုလုပ်ခဲ့ပါတယ
်ပြည်တွင်းမှာဖွဲနှုစီကျန်းနဲ့စီချောဆက်ရုပ်ဆက်ရုပ်ခတ်တည်ဆောက်သွားဖို့ရှိနေပါတယ် ပြည်တွင်းဆောင်စီလိုအပ်ချက်ကိုပြည့်မီစေနိုင်ဖို့အတွက်နေပြည်တော်ပါဝင်တိုင်းဒေသကြီးလေးခုမှာဖွဲ့နှုစီချက်နဲ့စီချောဆင်ယုံဆေးရုံလောက်တည်ဆောင်သွားမယ်လို့မြန်မာနိုင်ငံစင်စပါအသင်းချုပ် MRF ကပြောပါရယ်ပထမဆုံးဆေးရုံကိုနေပြည်တော်ကောင်စီနယ်မြေပြည်မမြို့နယ်မက်စလီကုန်းကျေးရွာမှာစတင်တည်ဆောင်နေပြီး2025ခုနှစ်မတ်လလောက်မှာလက်ပတ်နိုင်ဖို့ခံမှန်ထားတယ်လို့စင်စပါအသင်းချုပ်အဖွဲ့ဝင်ဆန်လုံးငွေရှင်သူကပြောပါရယ်ကျန်းမာရေးရေးတွေကိုတော့စပားတီကစိုက်ပြိုးတဲ့ရန်ကုန်တိုင်းပဲခူးတိုင်းနဲ့ဧရာဝတီတိုင်းတို့မှာဆက်လက်တည်ဆောက်သွားမှာဖြစ်ပါတယ်။နေပြည်တော်ဖွင့်လို့စီကျန်းတဲ့စာအုပ်စီစဲရုံတွေကနေတနင်္ဂနွေစီကျန်းတန်ချိန်9000နဲ့စီချောတန်ချိန်6300ခန့်ထုတ်လုပ်နိုင်မှာဖြစ်ပြီးထွက်ရှိလာတဲ့ဖွင့်လို့စီတွေကိုပြင်တွင်းဈေးဝယ်ပြင်ဂျပန်တောင်ကိုရီးယားနဲ့ဥရောပနိုင်ငံတွေကိုပါတင်ပို့ရောင်းချဖို့ရည်မှန်းထားတယ်လို့မြန်မာနိုင်ငံစင်စပါအသင်းချုပ် MRF ကပြောဆိုထားပါတယ်။
ပြပဝဲလက်တွေရှိနေပေမဲ့တိုက်ပွဲတွေကြောင့်ကြံမခုတ်နိုင်တရားဆက်တွေမလဲပတ်နိုင်တဲ့အခက်အခဲတွေကိုတောင်သူတွေရင်ဆိုင်နေကြရပါတယ်။အခုနှစ်မှာပုံမပြင်းထန်လာတဲ့တိုက်ပွဲတွေကြောင့်နယ်မြေလုံခြုံမှုမရှိတဲ့ချမ်းပြည်နယ်မြောက်ပိုင်းနဲ့စကိုင်းတိုင်းဒေသကြီးအတွင်းကတရားဆက်အုံတွေလဲပတ်နိုင်မှုမရှိသေးတဲ့အပြင်တချို့ဒေသတွေမှာကြံကိုအသက်နဲ့ရင်းပြီးခုတ်နေရတဲ့အခြေအနေဖြစ်နေတယ်လို့ကြံဆိုင်တောင်သူတွေကပြောပါတယ်။မြန်မာတရားကိုဗီယက်နမ်အိန္ဒိယဘင်္ဂလားဒေ့ရှ်အင်ဒိုနီးရှားပါဝင်ပြပနိုင်ငံတချို့ကဝယ်ယူလိုကြောင်းကမ်းလှမ်းမှုတွေရရှိထားပေမဲ့ပြီးခဲ့တဲ့ကြံကြိတ်ရာသီကတရားဆက်တွေအပြည့်အဝမလဲပတ်နိုင်ခဲ့တာကြောင့်ဗီယက်နမ်ဈေးကွက်တစ်ခုသေးကိုသာတင်ပို့နေရတယ်လို့မြန်မာနိုင်ငံတရားနဲ့ကြံထွက်ပစ္စည်းလုပ်ငန်းရှင်များအသင်းကပြောပါရယ်။ဈေးကွက်တရ
ားတော့တိတ်မပို့နိုင်ပြောဗီယက်နမ်ပဲဈေးကပို့နေတာ။ဒီဘက်ကပြည်ပစားတော့မှုလည်းခုလိုအောင်လုပ်ရတယ်ဒီကနေ့ကလည်းလည်းပါစီတော့နော်ဟိုခေါင်းတော့ကစက်ကစီရဲ့ဟာစက်ကစီရဲ့အဲ့ကတည်းကစနေနေ့လည်းရောသူကအရင်ကဒီမက်လာကုန်တော့ဟိုအစီးကျတာလေဒါပေမဲ့လည်းအခုဒီပုံလမ်းတိုင်းဆိုရင်ကဲလာဆန်းကစီကစက်ကြီးရောစင်ကြလာတာပဲရှိတယ်ကွာအရင်ကမှန်ထားတော့ကြီးရောမဖြစ်လာဘူးဒါပေမဲ့အရင်ကကျတော့တသိန်းကျော်လောက်ဒီကြပါပို့နိုင်တယ်ပြန်မှန်တာပါနော်အခုကတော့အရင်နှစ်လောက်ပဲသွားနိုင်တဲ့ခြေထားရှိတော့
မြန်မာနိုင်ငံမှာကြံခောက်ယူကြိတ်ခွဲမှုကိုနှစ်စဉ်နိုဝင်ဘာနဲ့ဒီဇင်ဘာလတို့မှာစတင်ဆောင်ရွက်လေရှိပေမဲ့လက်ရှိမှာတော့တိုက်ပွဲတွေကြောင့်ကြံခောက်ရာသီကျော်လွန်နေပြီဖြစ်တည်တိုင်းမခောက်ယူနိုင်သေးတဲ့ကြံဆိုင်ကင်းတွေအများပြားကြံရှိနေသေးတယ်လို့တောင်သူတွေကဆိုပါတယ်ကြံသီးနှံကိုစကိုင်းတိုင်းပဲခူးတိုင်းရှမ်းပြည်နယ်တောင်ပိုင်းနဲ့မြောက်ပိုင်းတို့မှာအဓိကစိုက်ပျိုးကြပြီးနိုင်ငံတော်ကတရားစက်အုံပေါင်း23ရုံကနေတနှစ်ကိုပြန်မြတရားတန်ချိန်၄သိန်းခန့်ထုတ်လုပ်နေတာပါတိုက်ပွဲဖြစ်ပွားနေတဲ့စကိုင်းတိုင်းဒေသကြီးထီးကျိုင်ဒေသမှာကြံဆိုင်တောင်သူ6000ကျော်ရှိပြီးအရင်ကကြံဆိုင်ခင်းတွေကနေနှစ်စဉ်ကြံတန်ချိန်တသိန်း2000လောက်ထိထုတ်လုပ်ခဲ့တာဖြစ်ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုဒေသမှာလည်းတရားဆက်ရုံ၄ရုံရှိပြီးလက်တလုံးမှာတော့ငွေပလဲတရားဆက်ရုံနဲ့မိုင်းဤတရားဆက်ရုံတွေပဲလဲပတ်နေတာပါဒါပေမဲ့ရှမ်းပြည်နယ်မြောက်ပိုင်းကကြံဆိုင်တောင်သူတွေအနေနဲ့ကြံတွေမခုတ်နိုင်တဲ့အတွက်အရင်ရှုံးပြီးစီးပွားရေးနလန်ထူဖို့လဲခဲရင်သွားပြီလို့ကြံဆိုင်တောင်သူကိုစိုးအောင်ကပြောပါတယ
်တရားသတိကကြံစည်းကောင်းပြီးယူနေကြတာပဲဟိုတရားကိုတိန်ခွဲထိဒီရတော့လက်ရှိပေါက်တယ်ဘောနော်ဒါပေမဲ့ဟိုနေမီလုံးဂျုံလေးကြော်လည်းမကောင်းဘူးလမ်းမဆွတ်သေးရေးလည်းမကောင်းဘူးဆိုတော့ကျွန်တော်တောင်သူကဘာမှလုပ်လို့မရတာအရင်နေဆုံးအခုဒီလေဟိုဘာရုံမှလုံးမရသေးတော့စိတ်ပြက်လက်ပြက်နဲ့ပဲလုံနေရတော့ဗျာ
စကိုင်းတိုင်းနဲ့ရှမ်းပြောက်ကတရားဆက်တွေမလဲပတ်နိုင်တာကြောင့်2023-24ဘဏ္ဍာနှစ်ကြံကြိတ်ရာသီမှာလဲတရားအထွက်နှုန်းကမူလခံမှန်းထားတဲ့ရထားချက်အောက်ကျဆင်းနေပြီးပြပတင်ပို့မှုလဲရော့ကျမဲ့အနေအထားမှာရှိနေပါတယ်လက်ရှိပြည်တွင်းတရားဈေးကွက်မှာတရားတစ်ပိတ်သာကို3600ကနေ4000ကျပ်လောက်အတွင်းပေါက်ဈေးရှိနေပြီးကမ္ဘာတရားဈေးကွက်မှာတော့တရားသဒ္ဒံကိုအမေရိကန်ဒေါ်လာ650လောက်ထိပေါက်ဈေးရှိနေတာကိုတွေ့ရပါတယ
်အခုစပီဖေဖော်ဝါရီလ23ရက်နေ့ကနေ20ရက်နေ့ထိဈေးကွက်တွင်တည်ကြနိုင်မည်ဖြစ်သွားတယ်လေယောက်ထွက်ကုန်ဒီနန်ဈေးနှုန်းတွေကိုပြောပြပေးချင်ပါတယ်ဖေဖော်ဝါရီလ30ရက်ပတ်မှာတော့ပြည်တွင်းပေးဈေးတွေအနေငယ်ပြောင်းချဆင်လာပါတယ်အသစ်ပေါ်ချိန်ဖြစ်တာကြောင့်ဈေးကွက်ထဲမှာအဝေးများပြီးဈေးကျဆင်းလာတာဖြစ်တယ်လို့ပွဲရုံတွေကပြောပါတယ်ရန်ကုန်ပြည်နယ်ဈေးကွက်မှာအသစ်ဝင်ရောက်မှုရှိပေမဲ့အဝေးနေနေတာကြောင့်ပက်စင်ကုန်ရက်အာစီတဒံကို39သိန်းကျပ်လောက်ထိပြန်ကျဆင်းသွားပါတယ် ဖေဖော်ဝါရီလဒုတိယပတ်မှာတော့တံတန်းကို740ကျော်ထိပေါက်ရှိခဲ့ပြီးနှစ်ပတ်တွင်တံတန်းကို3100ဝန်းကျင်ပြင်ကျဆင်းသွားတာကိုတွေ့ရပါတယ်မြန်မာပယ်စင်ကောင်ရဲ့အဓိကဝယ်လည်းဖြစ်တဲ့အိန္ဒိယနိုင်ငံမှာအခုနှစ်ပယ်ဆိုင်ပြိုထွက်ရှိမှုရောနေနေပြီးလိုအပ်ချက်မြင့်တက်နေတာကြောင့်မြန်မာပြည်တွင်းပယ်စင်ကောင်ကမကြာခင်မှာဈေးပြင်းမြင့်တက်နိုင်တယ်လို့ကုန်သည်တွေကခန့်မှန်းထားကြပါတယ
်ကလဘဲအသစ်တွေဈေးကွက်ထဲဝင်ရောက်နေပေမဲ့လုပ်ငန်းသုံးသမားပဲအဝယ်ရှိနေတာကြောင့်ဈေးအနည်းငယ်ပြန်ကျဆင်းသွားပါတယ်မန္တလေးကုန်စည်တိုင်းဈေးကွက်ရဲ့ဖေဖော်ဝါရီလ20ရက်နေ့ပေါက်ဈေးရကလဘဲ V2 အသစ်59.25 ပိတ်တာဝင်တိတ်ကို2,600ကျပ်ကလဘဲ929အစ်စ်ကတိတ်ကို2,500ကျပ်ပေါက်ဈေးရှိပြီးတပတ်အတွင်းတိတ်ကိုငွေကျပ် 3,000 ကနေ 9,000 ကျပ်ကြားဈေးကျဆင်းသွားတာကိုတွေ့ရပါတယ
်ပြောင်းဈေးကနေမင်းတင်ငင်မှုကြောင့်နှဆက်ရောင်းတွေရဲ့သားဆဲဖြစ်လို့ဈေးဆက်တိုက်ပြင်ကျဆင်းနေပါတယ်ဖေဖော်ဝါရီလ20ရက်နေ့ရန်ကုန်ဈေးကွက်မှာပြောင်းဆန်တပိတ်တာကို1080ကနေ1100ကျပ်ကြားပေါက်ဈေးရှိနေပြီးတပတ်အတွင်းတပိတ်တာကို90ကျပ်ဝန်းကျင်ဈေးကျဆင်းသွားပါတယ်မန္တလေးဈေးကွက်မှာတော့ရှမ်းပြောင်းက45ပိတ်တာဝင်တဲ့အိမ်ကို93500ကျပ်လောက်ပေါက်ဈေးရှိနေပြီးတပတ်အတွင်း300ကျပ်လောက်ထိဈေးကျဆင်းသွားတာကိုတွေ့ရပါတယ်အခုတင်ဆက်ပေးထားတဲ့ဒီနေ့စီးနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်
VOA အစီအစဉ်တွေကိုရေဒီယိုရုံးမြင့်တန်းကြားတော့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာဝိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/voabamis ဖြစ်ပါတယ
်။ Caribbean ပင်လယ်ဝေးတဝိုက်နယ်ရှိုင်းလာတဲ့သမုဒ္ဒရာကျမ်းမြန်မာရာစုနှစ်တွေနဲ့ကြီးရှင်တန်းပေါက်ပွားကြတဲ့ပင်လယ်ရေမြုပ်Ocean Sponge သက်ရှိတတ္တဝါမျိုးစိတ်တစ်ခုကိုအခြေပြုပြီးကမ္ဘာအပူချိန်ကိုသိပ္ပံပညာရှင်တွေလေ့လာခဲ့ပါတယ်။အခုတွေ့ရှိခဲ့တဲ့ကမ္ဘာအပူချိန်မြင့်တက်မှုဟာကုလသမဂ္ဂရာသီဥတုရေးရာအဖွဲ့ IPCC ရဲ့ခန့်မှန်းချက်နဲ့တော့အနည်းငယ်ကွဲလွဲနေပါတယ်။ဒီတစ်ပတ်ဥတုရာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်မှာနားလောင်ကတင်ပြထားပါတယ်။
ကလာကရှိခဲ့တဲ့ကမ္ဘာအပူချိန်ထက်-5°C ကျော်မသွားအောင်လို့ကမ္ဘာတဝဝိုင်းဝန်းကြိုးပမ်းနေပေမဲ့2020ခုနှစ်မှာတင်ကမ္ဘာအပူချိန်က-5°C ကိုကျော်လွန်ရောက်ရှိလာတယ်လို့သုတေသီတွေကပြောပါတယ်။သက်တမ်းရင်ပင်လယ်ရေမြုပ်ကောင်း Sponge မျိုးစိတ်6ခုကိုလေ့လာခဲ့ကြတဲ့သိပ္ပံပညာရှင်တွေကရေဓူအပူချိန် Acid ဓာတ်ပမာဏလေဓူထဲကကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေသိပ်သည်မှုတွေပြောင်းလဲမှုတွေကိုအခြေခံလေ့လာခဲ့ကြတယ်လို့ Nature Climate Change Journal မှာဖော်ပြထားပါတယ်အစီရင်ခံစာပူတွဲရေးသားသူဖြစ်တဲ့ Western Australia တက္ကသိုလ်အနဝါဓာတုဝေဒပညာရှင် Malcolm McCullough ကအခုလိုရှင်းပြပါတယ
် We've now have I think very definitive evidence that we've
ထောက်မဆက်လေးခုနဲ့အစမှာပဲကမ္ဘာအပူချိန်ဟာစမ္ပုခေဥကာလကထက်အပူချိန်-8°C တက်လာတယ်ဆိုတော့ခိုင်မာတဲ့အထောက်အထားတွေရထားပြီးပါပြီ-5°C ထက်တော့ကျော်လွန်သွားပြီဆိုတာသိကြပါတယ်ကုန်ပြည်ပေါ်မှာရောသမုတ်တရားထဲမှာပါအဲဒီလိုအပြောင်းလဲတွေကလည်းထင်ထားတာတဲ့ကိုပို့ပြီးမြန်ဆန်နေတာတွေ့ရပါတယ်။သိအနည်းကြီးတဲ့အနာဂတ်ကိုကျွန်တော်တို့ဥတည်နေပါပြီ။ဒါကိုကာကွယ်နိုင်မဲ့တခုတည်းသောနည်းလမ်းကတော့ဖားလုံအိမ်ဓာတ်ငွေထုတ်လုပ်မှုကိုအရေးကြီးလျှော့ချမှာဖြစ်မှာပါ
။ဒါပေမဲ့လည်းတခြားသိပ္ပံပညာရှင်တွေကတော့ကမ္ဘာအပူချိန်ဟာထင်ထားတာထက်ပိုမြင့်တက်နေတယ်ဆိုတော့ဒီလေလာတွေ့ရှိမှုအပေါ်မေးခွန်းထုတ်ပါတယ်။ပင်လယ်ရေမြုပ်တတဝါလေးတွေကရေတွေကိုစစ်ထုတ်တန့်စင်ပြတဲ့အသက်ရှိတတဝါလေးတွေဖြစ်ပြီးအများစုကတော့နှစ်ပေါင်းတန်းနဲ့ချီအသက်ရှင်သန်ကြတာပါသူတို့လေးတွေအဲ့ဒီလိုရှင်သန်ကြီးထွားနေတဲ့ကာလမှာဘေးပတ်ဝန်းကျင်အနေထားတွေကိုလည်းသူတို့ခန္ဓာကိုယ်ကစိုးရိမ်မတန်တင်ထားကြတာဖြစ်ပါတယ
် We have a very long and accurate baseline
တတဝါလေးနဲ့1850နဲ့60ပြည့်လွန်နှစ်တွေတုန်းကကမ္ဘာအပူချိန်ကိုလည်းကျွန်တော်တို့မှတ်တမ်းတင်ထားနိုင်ပါတယ်1900ပြည့်လွန်နှစ်တွေမှာပို့ပြီးပုံတွေလာတာကိုအထင်ရှားမြင်ရပါတယ်1850နဲ့1900ကြာတက်လာတဲ့အပူချိန်ကကျွန်တော်တို့တစ်ချိန်လုံးလက်ခံထားတာနဲ့တော့ကွာခြားနေပါတယ်တုံ့ကြတ်မှ5°လောက်ကိုကွာနေတာပါဒါကြီးမားတဲ့ကွာခြားချက်ကြီးပါ
ရှာပါပြီးတော့သိငယ်လာတဲ့အခွန်မရေမြုပ်မျိုးစိတ်တွေကိုအသုံးပြုပြီးတော့1800ပြည့်လွန်နှစ်ကအပူချိန်အတိုင်းဖန်တီးပြီးသိပ္ပံပညာရှင်တွေလေ့လာခဲ့တာဖြစ်ပါတယ်
သူတို့ရဲ့လိမ့်လာမှုပုံစံကကုလသမဂ္ဂရဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာသိပ္ပံပညာရှင်အဖွဲ့ IPCC ကအသုံးပြုတဲ့သိပ္ပံနေကြလက်ခံထားတဲ့ပုံစံအနေနဲ့တော့အတော်ကိုကြွားချနေပါတယ်။1800ပြည့်လွန်နှစ်တွေကအပူချိန်ဟာကနဦးခမန်းထတာထက်3.5ဒီဂရီစင်တီဂရိတ်လောက်အေးနေခဲ့တာကိုတော့ဒီလိမ့်လာမှုမှာတွေ့ပါတယ်။အင်ဒီယားနာစတိတ်တက္ကသိုလ်ခေဦးအနဝါဗေဒပညာရှင်အာမော့စ်ဝင်တာကလည်းအခုလိုဆိုပါတယ
် The sponges really are the heroes of this story.Because without them, we'd have no story.
ပင်လေရေမြုပ်ကောင်လေးတွေကိုဒီနေရာမှာတော့သမိုင်းဝင်သူရဲကောင်းတွေလို့ပြောရမှာပါသူတို့ကြောင့်တော့မဟုတ်ရင်အခုလိုတွေ့ရှိဘူးလဲဖြစ်လာမှာမဟုတ်ပါဘူးသူတို့ကဘေးပတ်ပတ်လေကတဘာဘာပွင့်ဝင်ခြင်းအခြေအနေတွေကိုမှတ်တမ်းတင်ထားတာပါအပူချိန်တစ်ခုတည်းမဟုတ်ပါဘူးရေထဲက acid dust ပါဝင်မှုနှုံးကိုလည်းမှတ်ထားတာဖြစ်ပါတယ်ဒီတတ္တဝါလေးတွေကအစင်းမြင့်မှတ်တမ်းတင်ဆက်တဲ့အလားတန်တူပါတယ်အဲ့ဒီကာလမှာသမုတ်တရားကြီးတဲ့ကိုသာမိုမီတာချထားတယ်လို့မျိုးပ
ါကဘာအပူချိန်စတင်မြင့်တက်လာတဲ့ကာလဟာ IPCC ကခန့်မှန်းထားတာထက်ပိုဆိုတယ်လို့အခုလေ့လာမှုကဆိုထားပါတယ်ဆက်မှုလမှုလုပ်ငန်းတွေစတင်ထွန်းကားတဲ့1859လောက်မှာပဲကာဗွန်ဒိုင်အောက်ဆိုက်တန်းငယ်တွေလေလုတွေစတင်ရောက်လာတာဖြစ်တယ်လို့မက်ကာလက်နဲ့ဝင်းတာရိုကပြောပါတယ်ယူကျင်းလောင်စာတွေထုတ်ယူ30ရာကထွက်လာတဲ့ကာဗွန်တန်ခွင်နဲ့အခြားတန်ခွင်တွေကြောင့်ကမ္ဘာအပူချိန်တက်လာတာကိုသူသေသီတွေကထောက်ပြနေကြတာပါဝင်းတာနဲ့မက်ကာလက်တို့စုဆောင်းလေ့လာနေတဲ့လိမ္မော်ရောင်တက်တန်းရှည်ပင်လယ်ရေမြုပ်ကောင်းလေးတွေထဲမှာတက်တန်းနှစ်ပေါင်း320ကျော်ရှိပြီဖြစ်တဲ့သတ္တဝါလေးတွေလည်းပါပါတယ်သူတို့လေးတွေဟာ1800ပြည့်လွန်နှစ်တွေကအခြေအနေကိုလေ့လာဖို့အကောင်ဆုံးစံပြတိုင်းကာရေးကိရိယာတွေဖြစ်တယ်လို့လည်းဆိုပါတယ်အပူချိန်ဒေတာကိုတိုင်းထားတဲ့နေရာမှာ IPCC နဲ့သိပ္ပံပညာရှင်အများစုတို့အသုံးပြုနေတာကတော့1859လောက်ကတိတာဘုံတွေရစ်ထဲနေပြီးတော့အပူချိန်ကိုဖတ်တဲ့ Timorese ကဒေတာကိုယူလာပါဒါပေမဲ့လည်းအပူချိန်ကိုတိုင်းထားတဲ့နေရာတွေကိုတော့ထည့်သွင်းစဉ်းစားရမှာပါနှွေးနေတဲ့ရင်ငွေ၃အင်ဂျင်ဆက်အနီးကရေကိုခတ်ပြီးတော့အပူချိန်ကိုတိုင်းထားခဲ့မယ်ဆိုရင်တော့ဒေတာတွေကသိပ်ပြီးတော့မှန်ကန်တိကျမှုရှိမှာတော့မဟုတ်ပါဘူးပင်လယ်ရေမြုပ်ကောင်လေးတွေကြတော့သူတို့အစုပ်ယူထားတဲ့ကယ်လ်ဆီယမ်ဓာတ်တွေနဲ့စတွန်တီယမ်ဓာတ်တွေကိုခွဲခြားလေ့လာမှတန်းယူပါတယ်ရေကပိုးပြီးတော့ပူနွေးနေရင်ကယ်လ်ဆီယမ်ဓာတ်ထက်စတွန်တီယမ်ဓာတ်တွေပိုများနိုင်ပြီးရေတွေအင်းနေရင်တော့ကယ်လ်ဆီယမ်ဓာတ်ပါဝင်မှုကပိုများတယ်လို့ဝင်းတာကပြောပါတယ်ပင်လယ်ရေမြုပ်ကောင်လေးတွေနဲ့ကမ္ဘာအပူချိန်ကိုတိုင်းတာခဲ့တဲ့အပေါ်သူတို့နှုတ်ဦးစလုံးကတော့ခုခံကာကွယ်ပြောဆိုပါတယ်1800ပြည့်လွန်နှစ်အချိန်ကလွဲပြီးကမ္ဘာပူချိန်ကိုပြန်လည်မှတ်တမ်းကောက်ယူတဲ့နေရာမှာတနာကြောက်တန်းတွေရေခဲပြည့်တွေနဲ့သစ်ပင်တို့ရဲ့အပူချိန်ပြောင်းလဲမှုကကမ္ဘာလုံးဆိုင်ရာမှတ်တမ်းတွေနဲ့တော့ကပ်ညီမှုရှိနေတယ်လို့လည်းသူတို့ကပြောပါတယ်။ပင်လယ်ရေမြုပ်ကောင်းလဲတွေဟာကရေဘီယံပင်လယ်တစ်ဝိုက်မှာသာရှိကြတယ်ဆိုပေမဲ့အဲ့ဒီလောက်နှက်တဲ့သမုဒ္ဒရာအောက်မှာအယ်လ်နီညိုနဲ့လာနီညာတို့လိုအပူလိုင်းအေးလိုင်းတွေရဲ့တရားဝင်မှုရှိတဲ့အတွက်အခြားသမုဒ္ဒရာရေတူအပူချိန်နဲ့အတူတူပဲလို့လည်းပညာရှင်တွေကပြောပါတယ်။သူတို့ရဲ့အခုလိုလေ့လာတွေ့ရှိမှုကြောင့်ဖာလောင်အိမ်တက်ငွေထုတ်လုပ်မှုလျှော့ချမှုကို3ညအထိကြာသွားအောင်အမှန်တကယ်အလေးနဲ့ထားလာကြဖို့မျှော်လင့်တယ်လို့လည်းသူတေတီတွေကပြောဆိုကြပါတယ်။ကျမနှောင်လာပ
ါ။2024ခုနှစ်ဟာကမ္ဘာ့တပိုင်းမှာရွေးကောက်ပွဲအများဆုံးကျင်းပတဲ့နှစ်ဖြစ်တယ်လို့လေ့လာသူတွေကပြောဆိုကြပါတယ်။နိုင်ငံတစ်ခုလိုက်အထူးရွေးကောက်ပွဲကြီးတွေကျင်းပတာအပြင်ပြည်တွင်းဒေသဆိုင်ရာရွေးကောက်ပွဲတွေလည်းအများစုကျင်းပပါတယ်အ ਨੇ စုံနိုင်ငံပေါင်း50 60ကျော်လောက်မှာကျင်းပမဲ့ရွေးကောက်ပွဲတွေအကြောင်းကိုတော့မတ်ညွန်ညွန်လင်ကဒီတစ်ပတ်သတင်းတွေကသုတအစီအစဉ်မှာတင်ပြထားပါတယ
်ကမ္ဘာပေါ်ကလူဦးရေအများဆုံး10နိုင်ငံတွေကခုနှစ်နိုင်ငံအပါအဝင်နိုင်ငံပေါင်း50ကျော်မှာရွေးကောက်ပွဲကြီးတွေကျင်းပချမှာမို့2024ခုနှစ်ဟာအခုအချိန်ထိကမ္ဘာသမိုင်းကြောင်းမှာရွေးကောက်ပွဲအများဆုံးကျင်းပတဲ့နှစ်ပါပဲလို့ကမ္ဘာသတင်းမီဒီယာတွေမှာရေးသားထားကြပါတယ်။အင်းနီးယားနဲ့အမေရိကန်ပြည်အောင်စုလို့ဒီမိုကရေစီထွန်းကားတဲ့နိုင်ငံကြီးတွေအပါအဝင်အာဏာရှင်နိုင်ငံတွေလို့အများစုပြောဆိုကြတဲ့ရုရှား၊အီရန်တို့လိုနိုင်ငံတွေမှာပါဒီနှစ်ထဲရွေးကောက်ပွဲတွေပြုလုပ်ကြမှာဖြစ်ပါတယ်။ကမ္ဘာပေါ်မှာလူဦးရေအများဆုံး10နိုင်ငံထဲကထင်ရှားတဲ့9နိုင်ငံဖြစ်တဲ့အိန္ဒိယ၊အမေရိကန်ပြည်အောင်စု၊အင်ဒိုနီးရှား၊ပါကစ္စတန်၊ဘင်္ဂလားဒေ့ရှ်၊ရုရှားမက္ကဆီကိုရမှာရွေးကောက်ပွဲတွေကျင်းပကြတာမို့ကမ္ဘာပေါ်ကလူပေါင်း45ရာခိုင်နှုန်းတန်ပေါင်း4000ကျော်ကရွေးကောက်ပွဲတွေဆန္ဒခံယူပွဲတွေမှာနေပြကြမှာဖြစ်ပါတယ်။ အခုတင်ဆက်မယ့်ဇန်နဝါရီလနဲ့ဖေဖော်ဝါရီလထဲမှာတွင်လူဦးရေအများဆုံးကမ္ဘာအဆင့်၄မှာရှိတဲ့အာဆီယံနိုင်ငံတစ်ခုဖြစ်တဲ့အင်ဒိုနီးရှားလူဦးရေအများဆုံးကမ္ဘာအဆင့်၅မှာရှိနေတဲ့ပါကစ္စတန်အဆင့်၈မှာရှိတဲ့ဘင်္ဂလားဒေ့ရှ်တရုတ်နဲ့နိုင်ငံရေးအငင်းပွားမှုတွေထိတ်တဲရင်ဆိုင်နေရတဲ့ထိုင်ဝမ်အပါအဝင်နိုင်ငံပေါင်း73နိုင်ငံမှာအထွေထွေရွေးကောက်ပွဲတွေအပါအဝင်နိုင်ငံစီမံခန့်ခွဲမှုနဲ့အုပ်ချုပ်မှုဆိုင်ရာရွေးကောက်ပွဲတွေကျင်းပခဲ့ပြီးဖြစ်ပါတယ်။မလာရဲမှာဆိုရင်လည်း15ရက်ကနေ19ရက်နေ့အထိ၈ချိန်မြောက်ရုရှားသမ္မတရွေးကောက်ပွဲပြုလုပ်မှာပါ။ရုရှားဆိုတာကလည်းကမ္ဘာလူဦးရေအများဆုံးနိုင်ငံအဆင့်6မှာရှိနေပါတယ်။အီရန်ရဲ့ပါလီမန်ရွေးကောက်ပွဲကလည်းမလာတရနေ့မှာကျင်းပမယ်လို့သတင်းတွေကဖော်ပြထားပါတယ်။လူရင်းစိတ်ဝင်စားမှုအများဆုံးနဲ့ကမ္ဘာနိုင်ငံရေးစီးပွားရေးစစ်ရေးတွေမှာအဓိကသက်ရောက်မှုတွေရှိတဲ့အမေရိကန်ပြည်ထောင်စုရဲ့သမ္မတနဲ့အထက်လွှတ်တော်အောက်လွှတ်တော်နှစ်ရက်ရဲ့ကိုယ်စားပြုအမတ်တွေရွေးချယ်ကြမယ်ရွေးကောက်ပွဲကြီးကတော့နိုဝင်ဘာလ5ရက်နေ့မှာကျင်းပမှာပါ။ကမ္ဘာအကြီးမားဆုံးဒီမိုကရေစီနိုင်ငံလို့တင်စားပြောဆိုကြတဲ့အိန္ဒိယနိုင်ငံရဲ့အထွေထွေရွေးကောက်ပွဲကြီးကိုတော့ရက်အတီကျသတ်မှတ်ထုတ်ဖော်ပြောဆိုရမရှိသေးပေမဲ့ဇွန်လမတိုင်မီမှာကျင်းပလိမ့်မယ်လို့ခန့်မှန်းထားကြပါတယ်။အိန္ဒိယနိုင်ငံရဲ့အထွေထွေရွေးကောက်ပွဲမှာအခုချိန်ထိတော့မင်းဆန္ဒရှင်ပေါင်း945သန်းကျော်စီးရင်ပေးထားတာမို့အိန္ဒိယဟာမင်းဆန္ဒရှင်အများဆုံးနိုင်ငံတစ်ခုလည်းဖြစ်နေပါတယ်။လက်ရှိဝန်ကြီးချုပ်မိုဒီကတော့ရွေးကောက်ပွဲမှာမင်းဆန္ဒရှင်တန်း1000ကျော်မဲပေးလိမ့်မယ်လို့ခန့်မှန်းပြောဆိုထားတာပါ။ဒီနှစ်တည်းတခြားထူးခြားတဲ့ရွေးကောက်ပွဲတွေကတော့ဥရောပသမဂ္ဂရဲ့ပါလီမန်ရွေးကောက်ပွဲကြီးကိုဇွန်လထဲမှာကျင်းပဖို့စီစဉ်ထားပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့နှစ်နှစ်သက်တမ်းရှိမဲ့အမြဲတမ်းအဖွဲ့ဝင်မဟုတ်တဲ့နေရာ၅ခုအတွက်လည်းရွေးကောက်ပွဲကို2024ခုနှစ်လပိုင်းမှာကျင်းပမယ်။88ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံကြီးမှာကျင်းပမှာပါ။အမြဲတမ်းအဖွဲ့ဝင်မဟုတ်တဲ့နေရာ၅ခုအတွက်လက်ရှိမှာတော့အာဖရိကတိုက်ကဆိုမာလီးယားနဲ့မော်ရစ်ရှားအာရှပစိဖိတ်အုပ်စုတွေကပါကစ္စတန်အနောက်ဥရောပကဒိမန်နဲ့ဂရိစ်လက်တင်အမေရိကနဲ့ကာရေဘီယံအုပ်စုတွေကပနားမာတို့ကိုကိုယ်စားလှယ်နိုင်ငံလောင်းတွေအဖြစ်သတ်မှတ်ထားပါတယ်2024ခုနှစ်ဟာကမ္ဘာမှာရွေးကောက်ပွဲအများဆုံးနှစ်ဖြစ်တဲ့အပြင်ကမ္ဘာနိုင်ငံရေးစစ်ရေးစီးပွားရေးအင်အားအကြီးမားဆုံးနိုင်ငံကြီးတွေရဲ့ရွေးချယ်ခံရမယ့်ခေါင်းဆောင်တွေပေါ်မူတည်ပြီးကမ္ဘာတစ်ဝန်းကနိုင်ငံရေးစီးပွားရေးစစ်ရေးအခင်းကျင်းတွေပါထူးထူးခြားခြားပြောင်းလဲသွားနိုင်မယ့်နှစ်တစ်ခုဖြစ်တယ်လို့လည်းလိလာသူတွေကသုံးသပ်ပြောဆိုနေကြတာပါရှင်
VOA ရဲ့အတန်လွင်အစီအစဉ်ကိုဆက်လက်ထုတ်လင်းနေပါတယ်အခုတော့သတင်းအချင်းချုပ်တွေကိုတင်ပြပေးပါဦးမယ်ဟာမတ်စ်ဒီဖန်ထားတဲ့အစ္စရေးဒဇာကန်နေပြန်ရာရေးဆွေးနွေးပွဲကိုတက်ရောက်ဖို့အစ္စရေးထောက်လှမ်းရေးအကြီးအကဲဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ပါရီမြို့ကိုရောက်ရှိနေပါပြီဂါဇာတောင်ပိုင်းကရာဖာမြို့ကိုအစ္စရေးတွေဝင်ရောက်ထိုးစစ်မဆင်ဖို့မျှော်လင့်ရင်းနဲ့ပဲဂါဇာမှာအပြစ်ရရေးအတွက်ညှိနှိုင်းမှုတွေကြိုးပမ်းနေကြတာဖြစ်ပါတယ်။ရာဖာမှာစစ်ပီးဒုက္ခသည်တန်းတန်းကျော်ခိုလုံနေပါတယ်။ယူကရိန်းတောင်ပိုင်းအော်ဒဇာစိတ်ကမ်းမြို့ကလူနေအဆောက်အဦတစ်ခုကိုရုရှားဘက်ကပစ်ခတ်ခဲ့တဲ့အတွက်ဒရုန်းထိမှန်ပြီးလူတစ်ယောက်တည်းမနေသေးဆုံးခဲ့တယ်လို့တာဝန်ရှိသူတွေကပြောဆိုပါတယ်။သူရုရှားကျူးကျော်ခဲ့တဲ့နှစ်ပတ်လည်အခမ်းအနားကျင်းပမဲ့ကီးဖ်မြို့ကိုစနေနေ့ကအနောက်တိုင်းနိုင်ငံကခေါင်းဆောင်တွေတက်ရောက်ဖို့ပြင်ဆင်နေချိန်မှာပဲအခုလိုရုရှားဘက်ကပြစ်ခတ်တိုက်ခိုက်တာဖြစ်ပါတယ်။အမေရိကန်အစိုးရအနေနဲ့မက္ကဆီကိုနိုင်ငံကတင်တဆင့်တင်သွင်းတဲ့တံပိုးနဲ့တရုတ်မော်တော်ကားတွေကိုမော်တော်ကားနဲ့အစိတ်အပိုင်းတွေကိုပိတ်ပင်သင့်တယ်လို့အမေရိကန်ကားထုတ်လုပ်သူများအရေးဆောင်ရွက်နေတဲ့အဖွဲ့ကတောက်ကြနေတော့တောင်းဆိုလိုက်ပြီးဒီတံပိုးနဲ့တရုတ်ကားတွေကိုအမေရိကန်ကားကုမ္ပဏီရဲ့ရည်တည်ချက်နဲ့ရှင်းတာနိုင်စွမ်းကိုချိန်ချောက်နေတယ်လို့လည်းသတိပေးပြောဆိုလိုက်ပါတယ်သတင်းချင်းချုပ်တွေကတော့ဒီလောက်ပါပဲဒီကနေ့အတန်လွင့်စီစဉ်တွေကိုထုတ်လုပ်နိုင်ဖို့တင်ဆက်ခဲ့သူတွေမှာအစီအစဉ်ထုတ်လုပ်ရမှုကကိုငိမ့်ချန်အေးဖြစ်ပြီးတော့အတန်ဖတ်တဲ့ရုပ်သံအင်ဂျင်နီယာကတော့ James Smith ဖြစ်ပါတယ်ကျွန်တော်ကတော့အစီအစဉ်မှုဖြစ်တာဝန်ယူခဲ့သူဇော်မိုးကျော်ဖြစ်ပါတယ်ခင်ဗျာ VOA ကိုကြည့်ရှုနားတော်တာဆင်းရဲကျေးဇူးတင်ပါတယ်တော်တာရှင်မြန်မာပြည်သူအပေါင်းနဲ့ကိုစိတ်နှပြရှင်လန်းချမ်းမြေနိုင်ကြပါစေ